Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျရှင် VOA American အသံရ2023ခုနှစ်ဒီဇင်ဘာလ22ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းဒိုမီတာ3249လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာကမ်းမြောင်ဒေသအကူအညီတွေပေးရေးကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုမဲခွဲမဲ့အစီအစဉ်ရွှေ့ဆိုင်းထားလိုက်ပါတယ်။ရှမ်းမြောက်ပြည်ပခါမှာထင်းသင်းသိမ်းကင်တွေဆောင်ရွက်ကြဖို့လက်နက်ကင်စုဖွဲ့အားလုံးကိုတရုတ်နိုင်ငံကထပ်မံတိုက်တွန်းနေပါတယ်။ဂျပန်တောင်ပိုင်းကအိုကီနာဝါကျွန်းပေါ်ကဒီအမေရိကန်စစ်ခြေစိုက်စခန်းတစ်ခုပြောင်းရွှေ့နေရချမဲ့ဘူအစိုးရရဲ့အစီအစဉ်ကိုလက်ခံဖို့ဂျပန်တရားရုံးတရုံးကနေပြီးအမိန့်ချလိုက်ပါတယ်။
ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်ဒဝဲဝက်သတင်းဌာနကသတင်းတောင်နှုတ်ကိုဖန်ထားတာကနေပြန်လွှတ်ပေးဖို့သတင်းသမားများကာကွယ်ဆောင်ရှောက်ရေးကော်မတီ CPJ ကတောင်းဆိုလိုက်တဲ့အကြောင်းထိုင်းဘက်မှာရိုဟင်ဂျာတချို့ဖမ်းဆီးခံရတဲ့အခြေအနေစတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေနဲ့အတူပဲဖင်လန်နိုင်ငံနဲ့အမေရိကန်ချားကကာကွယ်ရေးဆိုင်ရာသဘောတူညီချက်သမုတ်တရားကာကွယ်ရေးစာချုပ်အကြောင်းတို့ကိုလည်းထုတ်လွှင့်ပါမယ်။အပတ်စဉ်ခဏရီတဲမှာတော့အေဒီတာနဲ့ဆွေးနွေးခန်းဂျန်စီတပတ်အတွင်းအကစားအစီအစဉ်တို့ကိုနားဆင်ချက်ရမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်အေကတင်ပြပေးပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသကိုအကူအညီတွေတိုးမြှင့်ပေးဖို့ရေးလွယ်ကူချောမွေ့စေဖို့ကြိုးပမ်းတဲ့ဆုံးဖြတ်ချက်တည်းအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံချက်ရနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့ဗုဒ္ဓဦးနေမှာစီစဉ်ထားပေမဲ့ရွှေဆိုင်လက်ရပါတယ်။တနင်္လာနေ့ကလေးကမဲခွဲဖို့မူလကစီစဉ်ထားပေမဲ့ဗီဒိုအနာရှိတဲ့အမြန်အဖွဲ့ဝင်အမေရိကန်လက်ခံလာနိုင်မှုအတွက်ကုလသမဂ္ဂမှာတာဏမန်တွေကြားအပေးအယူတွေလုပ်နေရလို့မဲခွဲတာကိုအချိန်ချင်းရွှေဆိုင်ခဲ့ရတာပါ။ RS ဆိုဝါများပြည်တော်စု UAE က15နိုင်ငံပါတဲ့လုံခြုံရေးကောင်စီအတွင်း RS ကိုယ်စားလှယ်အနေနဲ့ဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲခဲ့ပြီးနှိမ့်နိုင်မှုတွေကိုဥဆောင်နေပါတယ်။ဂါဇာကမ်းမြောင်တခြားပါလက်စတိုင်းအရက်သားလူလူစီလူသားချင်းစာနာထောက်ထားမှုအကူအညီတွေဘေးကင်းပြီးအဟန့်တားမရှိချက်ချင်းတိုက်ရိုက်ပေးပို့နိုင်ဖို့ဆုံးဖြတ်ချက်မူကြမ်းမှာတောင်းဆိုထားပါတယ်။ဒါပြင်အဲ့ဒီလိုအကူအညီတွေဘေးကင်းခြင်းနဲ့အတားဆီးမဲ့ဝေရောက်နိုင်ဖို့အတွက်ရေရှည်တည်တတ်မဲ့ရန်လိုမှုတွေရက်စဲရေးလုပ်နိုင်ဖို့အရေးကြီးခြေလှမ်းအဖြစ်ရန်လိုတိုက်ခိုက်မှုတွေကိုအရေးပေါ်ရက်စဲရေးတောင်းဆိုထားပါတယ်။ဒီနောက်ဆုံးအပိုက်ကအမေရိကန်အတွက်အဓိကအတားဆီးဖြစ်နေတယ်လို့တန်တမန်တွေကပြောပါတယ်။မူကြမ်းပါစာသားကိုလက်ခံကျင့်သုံးခဲ့ရင်ဂါဇာကမ်းမြောင်မှာအကူအညီပေးလုပ်ငန်းစဉ်တွေကိုစစ်ဆေးအတည်ပြုဖို့ကုလသမဂ္ဂစောင့်ကြည့်ရေးရန်နေရာကိုလည်းခွင့်ပြုပေးရမှာဖြစ်ပါတယ်။ယူကရိန်းကရုရှားချစ်ကျော်စစ်ပွဲဟာဒုတိယမြောက်ဆောင်းရာသီဝင်လာတာနဲ့အတူတန်းနဲ့ချီတဲ့ရက်သားတွေဟာပြင်းထန်ရှည်လျားလာတဲ့ဆောင်းတွင်းကာလအတွင်းဘေးကင်းလုံခြုံပြီးနိမ့်နိမ့်ထွေးနေနိုင်ဖို့ကြိုးပမ်းနေချိန်မှာပဲယူကရိန်းရဲ့ပြည်သူ့ကျန်းမာရေးစနစ်ဟာကြီးမားတဲ့ဝင်းဒိုးဝင်ပိုးဖိစီးမှုတန်ခံလာရမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ရုရှားချစ်ကျော်စစ်ဆာကလေးကပြည်သူ့ကျန်းမာရေးကဏ္ဍပေါ်တက်ရောက်မှုတွေရှိခဲ့တယ်လို့ယူကရိန်းက WHO ကိုယ်စားလှယ်ယာနိုဟာပစ်ကပြောပါတယ်။ဒီနေ့မှာစစ်ပွဲပြီးသွားရင်တောင်ယူကရိန်းနိုင်ငံအနှံ့အပြားကတန်းနဲ့ချီတဲ့လူတွေရဲ့ကျန်းမာရေးလိုအပ်ချက်တွေတိုးလာမယ်လို့သူကဆိုပါတယ်။ဆောင်းရာသီရောက်လာတဲ့အမျှတိုက်ပွဲတွေကြားမှာအထူးသဖြင့်ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေဟာအထူးခံစားဖို့ရှိတယ်လို့သူကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာစတင်ခဲ့တဲ့ရုရှားချစ်ကျော်စစ်တွင်ကျမကြီးဆောင်းရှောက်မှုပေါ်တက်ရောက်တဲ့တိုက်ခိုက်မှုပေါင်း1400ကျော်ရှိတယ်လို့ WHO ကပြောပါတယ်။ဒါ့အပြင်စစ်ပွဲကြောင့်စိုးရိမ်စိတ်ဖြစ်တာကနေတခြားအဆင့်မြင့်စိတ်ကျမကြီးဆောင်းရှောက်မှုလိုအပ်နေသူပေါင်းလဲယူကရိန်းမှာ10သန်းကျော်ရှိနေတယ်လို့ဆိုပါတယ်။စစ်ပွဲကြောင့်စိတ်ကျမကြီးအာဟာရနဲ့ကာဝယ်ဆေးထိုးလုပ်ငန်းတွေပေါ်တက်ရောက်မှုတွေရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ။ American ပြည်ထောင်စု Colorado ပြည်နယ်က American သမ္မတရွေးကောက်ပွဲအတွက်ပါတီတွင်ပနာမရွေးကောက်ပွဲတွေမှာသမ္မတဟောင်းဒေါ်နယ်ထရန့်ဝင်ရွေးခံခွင့်ကိုပြည်내တရားရုံးချုပ်ကပိတ်ပင်ခဲ့တာကအလွန်အလွန်ကိုဒီမိုကရေစီနီးလမ်းမကျတဲ့လောက်ရက်လို့ထရန့်ရဲ့မဲဆွယ်စီအိုရေးအဖွဲ့ကတုံ့ပြန်ပါတယ်။ American ဘိုတရားရုံးချုပ်အနေနဲ့ဒါကိုတားဆီးမဲ့စီရင်ဆုံးဖြတ်ချက်ကိုအများဆုံးချမှတ်ပြီး American စံနှုန်းနဲ့လုံးဝမကိုက်ညီတဲ့ဒီလောက်ရက်ကိုအဆုံးသတ်ဖို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်내တရားရုံးကတော့2021ခုနှစ်ဇန်နဝါရီ6ရက်မှာဖြစ်ခဲ့တဲ့လွှတ်တော်ကိုထရန့်လိုလားသူတွေဝင်စီးခဲ့တဲ့ဖြစ်ရပ်ကိုကိုးကားပြီးအစိုးရကိုပုံကန်ထကြွရာမှာပါဝင်တဲ့သူတွေကိုအစိုးရရာထူးတာဝန်ထမ်းဆောင်ခွင့်တားမြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14ရအခုလိုထရန့်ကိုကိုယ်စားလှယ်လောက်အရေးချင်းနဲ့မကိုက်ညီဘူးလို့ဆုံးဖြတ်ခဲ့တာပါ။သမ္မတဂျိုးဘိုင်ဒန်ကတော့ဒါနဲ့ပတ်သက်ပြီးဗုဒ္ဓဦးနေမှာမှတ်ချက်စကားဆိုခဲ့ပြီး တရားရုံးကသာဒီကိစ္စကိုဆုံးဖြတ်ရမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ Trump ဟာအစိုးရပေါ်ပုံကံမှုမှာတရားပေါက်ထောက်ခံခဲ့သူဖြစ်ပြီးဒါနဲ့ပတ်သက်လို့မေးခွန်းထုတ်เสียမှရှိဘူးလို့ပြောပါတယ်။ American တရားရုံးချုပ်အနေနဲ့ဒီလိုအမှုကိစ္စမျိုးတွေမှာလက်ခံချနာဆုံးဖြတ်ရမှာဖြစ်ပေမဲ့ဗဟိုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကပြည်နယ်အလုံးအတွက်တပြေးညီတက်ရောက်လာမှာဖြစ်ကြောင်းလေ့လာသူတွေကထောက်ပြကြပါတယ်။ Minnesota, Michigan, New Hampshire, Florida နဲ့ Rhode Island ပြည်နယ်တွေမှာတော့အလားတူဖွဲ့စည်းပုံအခြေခံဥပဒေပြဿနာ14ကိုကိုးကားပြီး Trump ကိုရွေးကောက်ခံခွင့်ရည်ချင်းမပြည့်မီကြောင်းကြိုးပမ်းချက်တွေကိုပယ်ချထားပါတယ်များ။
and then menet phan myanmar wa da season ni go menet 6 nai ka ni 9 nai thi pyrometer 32 kilohertz 9335 ne 9383 pyrometer 49 kilohertz 6153 prathama nai wa ma line lat meter 190 kilohertz 1505 ro ka ni pyo thau lwin pin ba le shin
chada bre ni menet voa ye tadin ni go selet tin pya pe ba me mya ရှမ်းမြောက်မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားယာယီအပြစ်ခတ်ရစေးလုပ်ခဲ့တယ်လို့ကြေညာထားပေမဲ့တိုက်ပွဲတွေဆက်ဖြစ်နေလို့ပဋိပက္ခတွေမှာထင်းထင်းသိမ်းသိမ်းလှုပ်ချဖို့လက်နက်ကိုင်အဖွဲ့အားလုံးကိုတောင်းဆိုကြောင်းတရုတ်နိုင်ငံရဲ့ဌာနကဗိုလ်တုံးနေမှာထပ်မံပြောပါတယ်။နေဆက်ကုံသွေးမှာအဓိကအရေးပါတဲ့လောက်ကိုင်နေဆက်ကိတ်ကို MNDA ကိုကန့်တက်ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်ကသိမ်းလိုက်ကြောင်းသတင်းတွေမကြာခင်ကထွက်ခဲ့ပြီးမှတရုတ်နိုင်ငံရဲ့ဌာနရဲ့ပြောကြားချက်ထွက်လာတာပါ။တရုတ်နိုင်ငံရဲ့ဂျာဝင်ဆစ်ဆက်ပေးမှုနဲ့အတူစစ်ကောင်စီနဲ့တိုင်းသားအဖွဲ့တွေကြားကုမင်းမျိုးမှာညီညာရေးဆွေးနွေးခဲ့ကြပြီးယာယီအဖြစ်ခတ်ရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းဘေကျင်းမျိုးကသတင်းစာရှင်းလင်းပွဲမှာနိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ပင်ကထပ်မံပြောပါတယ်။ဒါပေမဲ့သဘောတူညီချက်ရဲ့အသေးစိတ်အချက်လက်ကိုတော့ထုတ်ပေါ်ပြောကြားတာမျိုးမရှိဘဲသက်ဆိုင်ရာအစုအဖွဲ့တွေအနေနဲ့သဘောတူညီချက်တိုင်းဖြစ်မြောက်ဖို့စိတ်အားထက်ထက်တန်တန်နဲ့အကောင်အထည်ဖော်ပြီးအမြင့်ဆုံးအဆင့်ထိမ့်ထိမ့်သိမ့်သိမ့်လိုက်နာကျင့်သုံးကလက်တွေ့မြေပြင်မှာတင်မာမှုတွေရှော့ချရေးအစပြုလှုပ်ဆောင်ဖို့တရုတ်နိုင်ငံကြားရေးပြောခွင့်ရဝမ်ကတောင်းဆိုခဲ့ပါတယ်ညာ။လာမယ့်ဇန်နဝါရီ9ရက်မှာကျင်းပမဲ့ဘင်္ဂလားဒေ့ရှ်အထွေထွေရွေးကောက်ပွဲကိုတိုက်ခံဘက်ကကန့်ကွက်ဆန့်ကျင်မှုတွေကြားမှာပဲဝန်ကြီးချုပ်ရှိတ်ဟာဆီနာသူ့ရဲ့အာဏာရပါတီအဝါမီလိဂ်မဲဆွဲစည်းရုံးပွဲတွေကိုဗိုလ်တုံးနေ့ကတရားဝင်ဆက်တင်လိုက်ပါတယ်။လာမယ့်ရွေးကောက်ပွဲကိုဝန်ကြီးချုပ်ဟောင်းကလာဒီယာဆေယံဦးဆောင်တဲ့အဓိကတိုက်ခံပါတီကြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကသပိတ်မှောက်ထားတာပါ။ဘင်္ဂလားဒေ့ရှ်အရှေ့မြောက်ပိုင်းကဆစ်ဟက်မြို့မှာပြောတဲ့ဟာဆီနာရဲ့မဲဆွယ်မိန်ကွန်းထဲမှာလည်းမျိုးသားရေးပါတီရွေးကောက်ပွဲမဝင်တာပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဒါပြင်မျိုးသားရေးပါတီနဲ့သူ့ရဲ့မဟာမိတ်တွေကလက်လုံးမှာအကြမ်းဖက်မှုတွေလုပ်နေတယ်ဆိုပြီးလဲဆွဆွဲဖြစ်တင်ခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့လူလေးဦးသေဆုံးခဲ့ရတဲ့ရထားတစ်စင်းမီးလောင်ကျွမ်းမှုကမီးရှို့ဖောက်ခွဲခဲ့တာကြောင့်လို့ဟာဆီနာရဲ့အစိုးရအဖွဲ့ရဲ့မေးထားဝန်ကြီးကဆွဆွဲထားတာပါ။ဗိုလ်တုံးကလူလူအစည်းအဝေးမှာလည်းဟာဆီနာကလာတူပြောခဲ့ပြီးနောက်ွယ်မှာဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီတွေပါဝင်နေတယ်လို့ဆွဆွဲခဲ့ပါတယ်။တိုက်ခံပါတီဘက်ကတော့အတူရောမဲပေးဘက်မှာမပါဝင်နိုင်ဘူးလို့ကြေညာထားပြီးရွေးကောက်ပွဲရဲ့လွတ်လပ်တရားမျှတမှုတွေစိုးရိမ်မှုတွေရှိနေတာလည်းဖြစ်ပါတယ်ညာ။ဂျပန်နိုင်ငံတောင်ပိုင်းကအိုကီနာဝါကျွန်းပေါ်မှာအရေးပါတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုပြောင်းရွှေ့နေရာချထားမဲ့ဘိုအစိုးရရဲ့အစီအစဉ်ကိုလက်ခံမှုဂျပန်တရားရုံးတရုံးကဘုံလုံးတွေကမိတ်ချလိုက်ပါတယ်ဒီအစီအစဉ်ကိုဒေသခံတွေကကန့်ကွက်နေလို့အိုကီဒါဝါအုတ်ချွေမှုကလက်မခံပဲနေခဲ့တာပါဆစ်စခန်းနေရာချမဲ့နေရာမှာမြေသားမြေဖို့တဲ့စီမံကိန်းလုပ်ငန်းတွေကိုလည်းစိုက်ငံ့ထားခဲ့ပါတယ်ဒါပေမဲ့အခုဖူကူအိုကာထက်တရားရုံးနာကာဌာနခွဲရဲ့အမိန့်ကြောင့်အိုကီနာဝါအုတ်ချွေမှုဒန်နီတာမာကီအနေနဲ့၃ရက်အတွင်းမှာအတည်ပြုချက်ထုတ်ပေးရတော့မှာပါအခုတရားရုံးစီရင်ချက်ကတရုတ်နိုင်ငံနဲ့တင်းမာမှုတွေကြီးထွားလာနေချိန်မှာအိုကီနာဝါကျွန်းရဲ့ဗျူဟာမြောက်အရေးပါမှုကိုထင်ရှားလာကြောင်းပြသနေပါတယ်ဂျပန်စစ်တပ်ကအနောက်တောင်ပိုင်းဒေသမှာသူတို့ရဲ့အင်အားကိုအလင်းမြန်တိစောက်နိုင်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်အခုအမေရိကန်အခြေစိုက်စခန်းအသစ်တိစောက်ပြီးရင်ဒါဟာဒေသတွေမှာအဓိကအမေရိကန် Marine ရေတပ်ဖွဲ့ရဲ့အခြေစိုက်စခန်းဖြစ်လာမှာဖြစ်ပြီးလက်ရှိဖူတီမာတဆွဲထားတဲ့ NV22အပရင်းစ်အမျိုးအစားပြည်လန်းတိုမှာပြန်တန်းနိုင်ပြီးဒေါင်လိုက်လဲအတက်ဆင်းလုံနိုင်တဲ့ဘက်ဆုံတို့အမေရိကန်စစ်လေယာဉ်တွေကိုထားရှိမှာဖြစ်ပါတယ်။အိုကီနာဝါအုတ်ချွေးမှုကတော့ဒေသခံတွေရဲ့ဆန္ဒကိုဗဟိုအစိုးရကညှင်းပယ်လိုက်တာဟာတရားမျှတမှုမရှိဘူးလို့ပြောထားပါတယ်များ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချမ်းအေးတင်ပြပေးခဲ့တာပါရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပါမယ်။သတင်းရေးသားလို့ဖန်ဆီးခံရတဲ့ The Way Watch သတင်းဌာနရဲ့ Bay အခြေစိုက်သတင်းတောင်နှစ်ဦးကိုအများဆုံးပြန်လွှတ်ပေးဖို့သတင်းတောင်များကာကွယ်စောင့်ရှောက်ရေးကော်မတီ CPG ကတောင်းဆိုလိုက်ပါတယ်။သူတို့နှစ်ဦးအပြင်အာနာဒိစစ်ကောင်စီဖန်ဆီးထားတာခံရတဲ့သတင်းထောက်တွေပြန်လွှတ်ပေးဖို့ပြည်ရင်းပြည်ပသတင်းမီဒီယာတွေကတောင်းဆိုနေကြတာပါ။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူအကျဉ်းချခံထားရတဲ့အထက်မှာပြည်တွင်းကသတင်းသမားတွေအပြင်နိုင်ငံရဲ့အခြားကသတင်းသမားတွေလည်းပါဝင်ခဲ့တာပါအခုနောက်ဆုံးဖမ်းဆီးခံရတဲ့ The Way Watch သတင်းဌာနကဘေးအခြေစိုက်သတင်းတော့ကိုအောင်ဆန်းဦးနဲ့ကိုမျိုးမြတ်ဦးတို့ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ17ရက်နေ့ညတကောင်အချိန်မှာဖမ်းဆီးသွားခဲ့ပါတယ်ဖမ်းဆီးချိန်မှာလည်းသူတို့ဟာသတင်းရေးသားတာကြောင့်လို့မိသားစုဝင်တွေကိုပြောပြီးဖမ်းသွားတာဖြစ်ပါတယ်သတင်းတော့များကာကွယ်စောင့်ရှောက်ရေးကော်မတီ CPG ကတော့အခုဖန်ဆီးထားတဲ့သတင်းတော့နှုတ်ဦးကိုချွင်းချက်မရှိအများဆုံးပြန်လှုပ်ပေးဖို့တောင်းဆိုနေပါတယ် CPG ရဲ့အရှိတောင်အာရှဆိုင်ရာတောင်ဝန်ကန်ရှောင်းခရစ်ပင်ကတော့စစ်ကောင်စီအနေနဲ့သတင်းတော့တွေသူ့အလို့သူမလုံနိုင်အောင်တားဆီးတာမျိုးကိုရပ်ပစ်ဖို့နဲ့တရားစွဲဆိုမှုတွေမလုပ်ဖို့အပြင်အခုဖန်ထားတဲ့ The Way Watch သတင်းတော့နှုတ်ဦးကိုပြန်လှုပ်ပေးဖို့တောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးခံရတဲ့ဖြစ်စဉ်ကတောက်လျှောက်ရှိနေတာဖြစ်ပြီးထောင်ထဲမှာညှဉ်းပန်းနှိပ်စက်ခံနေကြရသလိုထောင်ဒဏ်ပြစ်ဒဏ်ချမှတ်ခံရတာတွေလည်းရှိနေပါတယ်စစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပိုဆိုးရွားလာတယ်လို့မြစည်းမသတင်းဌာနရဲ့စီမံခန့်ခွဲမှုအယ်ဒီတာဦးစိန်ဝင်းကပြောပါတယ
်သူရဲ့ဗဇက်ကဗာသတင်းသာလွတ်လပ်ခွင့်တော့ဘာလို့ပြောခဲ့ဘူးလဲဒါပေမဲ့လည်းသူအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ရဲ့တင်းစာလွတ်လပ်ခွင့်ဟာအိုးတုံးကလူကြီးတွေပြောမှုတဲ့ဂျပန်ခေတ်ကလိုပဲအင်မတန်မှဆိုးပါတယ်ကင်ပေတိုင်းနေနှိမ့်ဆက်သလိုနှိမ့်ဆက်ခံရတာတွေရှိတယ်နော်အခုဆိုရင်ဒီတင်းတောက်နှစ်ယောက်ဟာတင်းအလုတ်ကိုလှုပ်လို့ဖမ်းဆီးခံရတယ်အင်မတန်မှအတိတ်ပဲမဲ့လွန်းနဲ့လှုပ်ရပါမတရားမှုတွေပ
ါတင်းတောက်တွေဖမ်းဆီးအရေးယူခံရတာသတင်းစာတိုက်တွေနဲ့သတင်းမီဒီယာလုပ်ငန်းလိုင်စင်ပိတ်သိမ်းခံရတာတွေကအာဏာသိမ်းပြီးနောက်ရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။သတင်းရေးသားဖော်ပြတာဟာရာဇဝတ်မှုမဟုတ်တဲ့အတွက်သတင်းရေးသားလို့ဖမ်းဆီးတာဖြစ်ကြောင်းပြောပြီးအဖမ်းခံရတဲ့အခုသတင်းနောက်နှစ်ဦးကိုအ мян ပြန်လှုပ်ပေးဖို့အပြင်အခြားမတရားအဖမ်းဆီးခံရတဲ့သတင်းတော့အားလုံးပြန်လှုပ်ပေးဖို့ကိုလည်းဇလန်သတင်းဌာနရဲ့အယ်ဒီတာချုပ်ကပြောပါတယ်
။ဆက်ကောင်စီကFederal Democracy ရအောင်လုပ်ပေးမယ်ရွေးကောက်ပွဲလုပ်ပေးမယ်အဲ့လိုပြောနေတယ်ပေါ့နော်လွတ်လပ်စွာဖော်ထုတ်ခွင့်သတင်းမီဒီယာတွေကိုဖမ်းဆီးတာကဆန့်ကျင်ပြည့်ဖြစ်နေတယ်သူ Federal Democracy တကယ်တမ်းသွားချင်တယ်ရွေးကောက်ပွဲနဲ့ Democracy ကြကြလုပ်ချင်တယ်ဆိုရင်ဒီသတင်းသမားတွေမီဒီယာတွေကိုဖမ်းဆီးရမလို့ဒါက Federal Democracy ရုံးနဲ့အတူတူတွဲပါလာတဲ့ဟာပေါ့နော်သူတို့ကသူတို့အလုပ်မဲလုပ်နေရအဲ့တော့သူတို့ဖမ်းဆီးစရာအကြောင်းလည်းမရှိဘူးတရင်ရေးသားတယ်ဆိုတော့ကရာဇဝတ်မှုကျူးလွန်တာလည်းမဟုတ်ဘူ
း The Way Watch Editor ချုပ်ကလည်းကျင်းဝင်းနဲ့အညီရေးသားဖော်ပြနေတဲ့သူ့သတင်းနောက်နှစ်ဦးကိုအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုထားပါတယ်အခုဖမ်းဆီးခံရတာတပတ်ကျော်လာချိန်အထိသူတို့ဟာမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့လည်းပြောပါတယ်
စစ်တော်ရရရစံပို့ရတယ်လို့သိရတယ်။မိသားစုနဲ့တရားဝင်တွေ့ခွင့်မရသေးဘူး။ပစ္စည်းတော့ပို့လို့ရတယ်ဆိုလို့ပို့ပြီးပို့တော့ပို့တယ်ပြောတယ်
။2021ခုဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ဟာဆလို့အခုချိန်ထိဖမ်းဆီးချုပ်နှောင်ခံရစေသတင်းသမားကစုစုပေါင်း62ဦးရှိပြီးဖမ်းဆီးချုပ်နှောင်ခံရပြီးမှပြန်လည်လွတ်မြောက်လာတာ123ဦးထိရှိနေပြီလို့နိုင်ငံရေးအကြံသားကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးမှာဖော်ပြထားပါတယ်။CPG ရဲ့2022ခုနှစ်အတွက်ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတတိယအများဆုံးနိုင်ငံဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဖက်ထလုံးခရိုင်ဖနံဝိုင်မြို့နယ်တဲကအာရှအဝေးပြေးလမ်းမကြီးပေါ်မှာအချိန်ပြင်းပြင်းနဲ့မောင်းနှင်လာတဲ့ပစ်ကတ်ကားငယ်3စီးပေါ်မှာလိုက်ပါလာတဲ့ရိုဟင်ဂျာ60နီးပါးကိုထိုင်းရဲတွေဖမ်းဆီးရမိတယ်လို့ထိုင်းအမြန်လန်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်သူတို့ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကနေထိုင်းနိုင်ငံအထိလာရောက်သူတွေဖြစ်တယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးခရိုင်ဖနံဝန်မြို့နယ်ကအာရှအဝေးပြေးလမ်းမကြီးပေါ်မှာဒီဇင်ဘာလ19ရက်နေ့ည7နာရီအချိန်ကအချိန်ပြင်းပြင်းမောင်းနေလာတဲ့ပစ်ကတ်ကားငယ်3စီးကိုလုံခြုံရေးအာဏာပိုင်တွေကမတင်ငါလို့လိုက်လံဖမ်းဆီးရကနေကလေးနဲ့အမျိုးသမီးတွေအပါအဝင်ရိုဟင်ဂျာ58ဦးနဲ့လူပုံကူးတဲ့ပွဲစား3ကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ကားပေါ်မှာလိုက်ပါလာသူတွေကတော့အထောက်ထားမဲ့အမျိုးသား25ယောက်အမျိုးသမီး26ယောက်နဲ့ကလေးငယ်9ယောက်စုစုပေါင်းမွတ်စလင်ဘာသာဝင်58ဦးဖမ်းမိခဲ့တယ်ဆိုပြီးအမြန်လန်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်သူတို့ကိုတင်ဆောင်ခေါ်ယူလာတဲ့ကားမောင်းသမား3ဦးနဲ့တူလူပုံကူးသူပွဲစား3ယောက်ကိုလည်းဖမ်းဆီးရမိတဲ့အကြောင်းသူတို့ကိုဆက်လက်စစ်ဆေးနေတဲ့အကြောင်းပြောပါတယ်။မြန်မာဘင်္ဂလားဒေ့ရဲ့ဆက်ဒုက္ခသည်စခန်းတွေမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေဟာစားတောက်စရာအခက်အခဲအလုပ်ကံအခက်အခဲတွေကြောင့်ထိုင်းမလေးရှားအင်ဒိုနီးရှားစတဲ့အိန္ဒိယချင်းနိုင်ငံတွေစီကိုစွန့်စားထွက်ခွာလာကြသူတွေဖြစ်ကြတယ်လို့လည်းထိုင်းနိုင်ငံကရိုဟင်ဂျာရေးဆောင်ရွက်နေတဲ့ Burmese Rohingya Association in Thailand BRAT အဖွဲ့ကနိုင်အာလီကပြောပါတယ
်ဒီလိုဒုက္ခရလို့ဆိုတော့ပြောလို့မရတော့ဘူးအခုမှပြလူတွေကရခိုင်ပြားကလူတွေကပါလေပြင်းနေလို့ဆိုတာစားကြရတယ်ရေးကြီးနေပြီးခြိုက်ပွဲတွေဖိနေပြီးတယောက်ကတယောက်ဒီရွာမှာလူအားကနေကိုယ်သွားတော့ကြွားလို့မရဘူးအဲ့ဒါလိုဖိနေပြီးဗာဇီးတွေကကြွားလို့မရဘူးငါးရှာလို့မရဘူးအဲ့ဒါလိုကပ်ပစ်တော့စားဖို့တော့လည်းခက်နေပြီးဒီတယောက်ကလည်းတယောက်ကကြွားလို့မရဘူးဇီးတွေကြွားလို့မရဘူးငါးဖမ်းလို့မရဘူးနောက်ပြီးတော့အလုံးလည်းကြွားလို့မရဘူးမှကြွားလို့မရဘူးလူတွေဘယ်လိုနေကြမလဲ
သူတို့ရဲ့ဝန်ခံချက်အရသူတို့တွေဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကနေဝင်ရောက်လာတာဖြစ်ပြီးထိုင်းမလေးနယ်စပ်ထိရောက်အောင်သွားကြမဲ့သူတွေဖြစ်တယ်လို့လည်းရဲကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူပဲဒီဇင်ဘာလ19ရက်နေ့ကဟိုက်ယန်မြို့နယ်ထဲမှာလည်းရိုဟင်ဂျာ15ယောက်ကိုဖမ်းမိခဲ့ပါတယ်။အခုလိုမျိုးတရားမဝင်လမ်းကြောင်းတွေကနေလူပုံကူးသူတွေနဲ့ထိုင်းနိုင်ငံထဲကိုဝင်လာကြသူတွေဟာနေ့စဉ်ဆယ်ကနန်းကနေရာကနန်းလောက်ဝင်ရောက်လာနေတာတွေရှိပြီးတချို့ကတော့တင်းမောတွေနဲ့လာရောက်တာတချို့ကကားတွေနဲ့တချို့ကတော့ခြေချင်းခီးတွေနဲ့လာရောက်ကြတာဖြစ်ပြီးဒီဇင်ဘာလထဲမှာပဲဖမ်းမိသူတွေကမဖမ်းမိသူတွေကပေါင်းရင်ထောင်ကနန်းလောက်ရှိတယ်လို့လည်းသူကပြောပါတယ
်ဒီလာရမှာနေဆုံး၄-၅ထောင်လောက်ပါလာတယ်အင်ဒိုနီးရှား or မလေး or Thai or နေဆုံး၄-၅ထောင်လောက်ပါလာတယ်ဒီလာရမှာသမီးရောင်းနေခိုင်မနေနေမြောင်းရတယ်သူတို့ကတချို့လာလေကတောင်ပေါ်နဲ့လာတယ်လို့ပြောပါလေမလေးကတော့တယ်အင်ဒိုကတော့တယ်အင်ဒိုနီးရှားကတော့တယ်ဒါရောက်တော့မဖောင်းတော့ဘူးတကောတလေကားနဲ့ဖြူရတာတောင်ပေါ်နဲ့လာလို့တော့သူတို့ဒီအခါအစရာမဖောင်းတော့ဘူ
းအော်တိုဘာလာတို့ကလည်းထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးခရိုင်မှာမစင်ငါဝယ်ကားနဲ့စီးကိုဖတ်တလုံးရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးရမှာမလေးရှားကိုသွားကြမဲ့အထောက်ထားမဲ့ရိုဟင်ဂျာ22ဦးကိုဖမ်းမိခဲ့တာပါ။ထိုင်းနိုင်ငံတောင်ပိုင်းချုံဖုံးခရိုင်မှာလည်းလူပုံကူးသူတွေကကားသုံးစီးနဲ့အပြည့်အစုံဆောင်လာတဲ့ရိုဟင်ဂျာ89ယောက်ကိုအမြန်လန်းရဲတပ်ဖွဲ့ကဧပြီလ4ရက်နေ့တုန်းကလည်းဖမ်းဆီးခဲ့ပါတယ်။မတ်လ16ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းနကွန်စီထမ်မရခရိုင်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာကြတဲ့ရိုဟင်ဂျာ40ယောက်ကိုလည်းလူပုံကူးသူတွေကရာဘာကျန်တစ်ခုထဲမှာစွန့်ပစ်ထားခဲ့တာကြောင့်ဒေသခံလုံခြုံရေးတပ်ဖွဲ့တွေကတွားရောက်ဖမ်းဆီးခဲ့ပါတယ်ရှင
်ခုတော့နိုင်ငံတကာသတင်းဆောင်မရီဘက်ကိုလှည့်ပါမယ်ဖင်လန်နိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုဒီဇင်ဘာလ18ရက်နေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်ဒီသဘောတူညီချက်အရဖင်လန်မြို့သားလုံခြုံရေးဆိုင်ရာအချက်အလက်နဲ့နေရာဌာနတွေကိုအမေရိကန်ကိုအသုံးပြုခွင့်ပေးလိုက်တာဖြစ်ပါတယ်ရုရှားဟာရွှေ့ပြောင်းနေထိုင်သူတွေကိုစစ်ဆင်ရေးသဖွယ်ဖင်လန်နိုင်ငံတဲကိုဝင်ရောက်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲပြီးခဲ့တဲ့လထုံးကတော့ဖင်လန်ကရုရှားနေဆက်ကိုပိတ်လိုက်တာပါ VOA ရဲ့အရှေ့ဥရောပဆိုင်ရာအကြီးအကဲမိုင်ရိုစလာဘာဂွန်ဂတ်စ်ကဖင်လန်ရုရှားနေဆက်ကိုတွားရောက်ပြီးသတင်းပေးပို့ထားပါတယ်ကိုစုံမိုးကျော်ပြောပြပေးပါမယ်ရှင
်နေတိုအဖွဲ့ဝင်အဖြစ်ဖင်လန်နိုင်ငံဟာပြီးခဲ့တဲ့တောက်ကြာနေ့ဒီဇင်ဘာလ15ရက်နေ့မှာရုရှားနေဆက်ကို January လလည်းအထိပိတ်လိုက်ပါတယ်ကြာတာပရင်းနေတုန်းကနေဇက်ကိုပြန်ဖွင့်ခဲ့ပေမဲ့ရုရှားဘက်ကလာတဲ့ခေလုံခွင့်တောင်းခံသူတွေအများအပြားဝင်ရောက်လာတာကြောင့်ချက်ချင်းပြန်ပိတ်လိုက်တာပါရုရှားဟာရွှေ့ပြောင်းနေထိုင်သူတွေကိုသူ့စစ်စင်ရဲ့တစိမ့်တစ်ပိုင်းအဖြစ်အသုံးချနေတယ်လို့ဖင်လန်တာဝန်ရှိသူတွေကပြောပါတယ် နေဇာလုံကျုံကြီးတပ်ဖွဲ့ကဘုံမူချင်းမာကိုဆော့ခ်ကအခုလိုပြောပါတယ
် The first time Russia has used this kind of a
2015-16 ခုနှစ်တွေတုန်းကရုရှားဟာပထမတစ်ကြိမ်ဒီနီလန်းကိုအသုံးပြုပြီးဖင်လန်နိုင်ငံရဲ့ဆုံးဖြတ်ချက်တွေကိုထိခိုက်အောင်လုပ်ခဲ့ပါတယ်။နောက်ပိုင်းလက်ပလန်နေဇာမှလည်းဒီအတိုင်းလုပ်ခဲ့ပါတယ်။သူတို့ကဖင်လန်နိုင်ငံရဲ့ဆုံးဖြတ်ချက်တွေကိုထိခိုက်စေချင်တာပါ။တနည်းအားဖြင့်ဖင်လန်နေတိုးနဲ့ဖင်လန်နဲ့အမေရိကန်ရဲ့သဘောတူညီချက်တွေအပေါ်သူတို့ရဲ့သဘောထားကိုဖော်ပြတာပါ
။ဖင်လန်ဟာရုရှားနဲ့မိုင်130ကျော်နေဇာတိစပ်နေပြီးနိုင်ငံအကြားသဘောဝအပိုင်းအခြားမရှိတဲ့အတွေ့နေဆက်လုံခြုံရေးကင်းလှည့်ဖို့လည်းခက်ခဲပါတယ်။ဖင်လန်နိုင်ငံကိုမတည်ငြိမ်အောင်လို့ရွှေ့ပြောင်းနေထိုင်သူတွေကိုရုရှားကရည်ရွယ်ချက်ရှိရှိဝင်ရောက်စေတယ်လို့ဖင်လန်အစိုးရကစွပ်စွဲပါတယ်။ဒါကိုရုရှားအစိုးရကတော့ညှင်းဆိုပါတယ်။ဘုံမူချင်းမာကိုဆော့ခ်အခုလိုဆက်ပြောပါတယ်
။ We have seen that the Russian authorities
Russia တောင်ဝန်ရှိသူတွေကဒီရွှေပြောင်းနေတိုင်းသူတွေနေဆက်ကိုသွားနိုင်ဖို့လမ်းညွန်ကူညီနေတာတွေကျွန်တော်တို့တွေ့နေရပါတယ်ဒီနေ့မှာသူတို့မူဝါဒပြောင်းပြီးရွှေပြောင်းနေတိုင်းသူတွေကိုဆင်လန်နိုင်ငံဝင်ရောက်ဖို့လွတ်လွတ်လပ်လပ်ကိုဦးဆောင်တိုက်တွန်းတယ်လို့တက်တက်ကြွကြွကိုလမ်းညွန်ပေးနေပါတယ
်ရုရှားနဲ့နေဆက်ချင်းထိစပ်နေတဲ့ဥရောပနဲ့နေတိုးနယ်နိမိတ်တွေမှာလုံခြုံရေးတွန်းမြင့်နိုင်ဖို့ဥပဒေတရပြဋ္ဌာန်းနိုင်ရေးဆင်လန်အစိုးရကကြိုးပမ်းနေပါတယ်ဒါကရုရှားရဲ့လက်တုံ့ပြန်မှုလို့ဖင်လန်နိုင်ငံသားတွေအတော်များများကထင်မြင်ကြပါတယ်။သတင်းသမားတဦးဖြစ်တဲ့ဂျူလီယာဗလွန်ဗစ်ကအခုလိုပြောပါတယ်
။ It's because we joined NATO and we have been
ဒါကမဖြစ်လို့လဲဆိုတော့ကျွန်တော်တို့ NATO အဖွဲ့ထဲဝင်လိုက်လို့ပါ။နောက်ပြီးကျွန်တော်တို့ကစစ်ပွဲမှာယူကရိန်းကိုအများကြီးကူညီပါတယ်။ဒါကြောင့်ရုရှားကဖင်လန်ကိုတန်ခတ်တဲ့အနေနဲ့လုပ်တာဖြစ်နိုင်ပါတယ်။
ဒါအပြင်နောက်ထပ်သတင်းသမားတဦးဖြစ်တဲ့ပီထရီစီပါကလည်းအခုလိုပြောပါတယ
် This hybrid war
ဒါကတော့စစ်စေးရေးတရက်ပါနောက်ခံအကြောင်းကတော့ဖင်လန်က NATO အဖွဲ့ဝင်လိုက်တာရဲ့အမေရိကန်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်လက်မှတ်ထိုးလိုက်တာတွေရဲ့အကြောင်းလို့ကျွန်တော်ထင်ပါတယ
်ဖင်လန်နိုင်ငံဟာရုရှားနဲ့စစ်သူနှစ်ပေါင်းများစွာမဟာမိတ်ပြုပြီးတင်းမြတ်အောင်နေထိုင်ရေးမူကိုကျင့်သုံးခဲ့ပါတယ်ဒါပေမဲ့ရုရှားကယူကရိန်းကိုအင်အားဖြင့်ဝင်ရောက်တိုက်ခိုက်ပြီးနောက်ဖင်လန်နိုင်ငံရဲ့ယက်တီချက်ပြောင်းသွားခဲ့ပါတယ်။အခုနောက်ဆုံးအမေရိကန်နဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုရယူလိုက်တာပါ။ပဋိပက္ခတွေဖြစ်လာခဲ့ရင်ဖင်လန်အနေနဲ့စီးရီးနဲ့အကူအညီအထောက်အပံ့တွေရရှိဖို့အတွက်နေတိုးအဖွဲ့ဝင်ဖို့ကိုအများပြည်သူကထောက်ခံအားပေးကြပါတယ်။
ကမ္ဘာပင်လယ်သမုဒ္ဒရာတဲ့ကဇီဝမျိုးကွယ်သရဝါနဲ့အပင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှာပထမဆုံးအချိန်ဖြစ်ရရှိလိုက်ပါပြီ။နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတင်းကြီးတညွတ်တဲ့သဘောတူညီလိုက်ကြတာကြောင့်ကုလသမဂ္ဂရဲ့ရေရှည်ခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေလည်းပြည့်မီနိုင်တော့မှာဖြစ်ပါတယ်။နန်းလောင်ရဲ့ဥဒုရာသီအစီအစဉ်ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင်။
Ladies and gentlemen, the ship has reached the shore.
သမုဒ္ဒရာဇီဝကေဟစနစ်တွေထိနေရေးသဘောတူညီမှုရရှိလိုက်ပြီဖြစ်ကြောင်းကုလသမဂ္ဂညီလာခံဥက္ကဋ္ဌရီနာလီကဆေးလုံရှားစွာနဲ့ကြေညာသွားတာပါနိုင်ငံအုပ်ချုပ်မှုနဲ့ဥရေအောက်မှာရှိမနေတဲ့ရေပြင်းနဲ့နမိတ်ဟာသမုဒ္ဒရာရေပြင်းရဲ့တုံးမုံသပုံရှိပြီးတော့ကမ္ဘာမျက်နှာပြင်ရဲ့တစ်ဝက်လောက်ရှိပါတယ်။အဲ့ဒီလိုပင်လယ်နဲ့သမုဒ္ဒရာရေပြင်းအပေါ်မှာလည်းဒီနိုင်ငံတကာသဘောတူညီချက်တွေတရားမှုရှိမှဖြစ်ပြီး Blue Economy လို့ခေါ်တဲ့ပင်လယ်ရေကြောင်းကူးတန်းရောင်းဝယ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်အပေါ်ဘလို့တရားမှုရှိနေတယ်လဲဆိုတာကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်။နိုင်ငံဆောင်ကကိုယ်စားလှယ်တွေသတင်းနှစ်ပတ်ကြာအချိန်အနည်းဆွေးနွေးခဲ့ကြပြီးမှမတ်လ၄ရက်နေ့နောက်ပိုင်းမှာဒီလိုသမိုင်းဝင်သဘောတူညီမှုရခဲ့တာပါ။ပင်လယ်ရေတို့အရေးလှူရှာဆောင်ရွက်နေတဲ့ Blue Marine Foundation အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Charles Glower ကအခုလိုပြောပါတယ်
။ There is a lot of destruction going on in the world's oceans.
90% of the fish ရိုးရင်းလာတဲ့ပြည်အပ်တွေအတော်များများရှိပါတယ်။ကြီးမားတဲ့ငါးတွေဟာဆိုလို့ရှိရင်90ရာခိုင်နှုန်းကျော်ပျောက်ဆုံးသွားပါပြီ။ဝေလာငါးတွေဘာဖြစ်သွားသလဲဆိုတာလည်းကျွန်တော်တို့သိကြပါတယ်။ဒါကြောင့်မို့လို့ဒီလိုသဘာဝအရင်းအမြစ်တွေကိုလူသားတွေအလွန်အကျွံထုတ်ယူအသုံးချလို့မရတဲ့ဧရိယာမျိုးအရေးတကြီးဖန်တီးပေးရမှာပါ
ပ င်လယ်ရေကြောင်းဆိုင်ရာလိုက်နာရမယ့်သဘောတူညီချက်ကို1994ခုနှစ်မှာချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကဇီဝမျိုးကွဲတွေရဲ့နှုတ်နယ်တဲ့သဘောသဘာဝကိုမသိခဲ့ကြသေးပါဘူး။ဒါကြောင့်လဲရေအောက်သဘာဝပတ်ဝန်းကျင်ကိုဘယ်လိုအကာအကွယ်ပေးရမလဲဆိုတာကိုဆွေးနွေးခဲ့တာနှစ်ပေါင်း20ဝန်းကျင်ရှိခဲ့ပါပြီ။ဖြူသူတေသနာဌာနအကြီးရန်မန်နေဂျာဂျူလီယန်ဂျက်ဆန်ကအခုလိုထောက်ပြပါရယ
် and that's not just the protected areas and the environmental impact assessments there's two other important parts of the package
ဒီသဘောတူညီချက်အရရေပြည် area နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်စမ်းစစ်မှုတွေပဲလုပ်သွားမှာမဟုတ်ပါဘူးဒီအထက်မှာအရေးကြီးတဲ့တခြားခန္ဓာနှစ်ခုကပါပါသေးတယ်ဒါကတော့ဒန်းတူညီမျှမှုပါကမ္ဘာမြောက်ပိုင်းနိုင်ငံတွေကနေတောင်ပိုင်းနိုင်ငံတွေအတွက်စွမ်းရည်မြစ်တရေသင်တန်းတွေနဲ့ဤပညာတွေလွှဲပြောင်းပေးမဲ့ကိစ္စတွေဖြစ်ပါတယ်။ဒါမှပဲပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသရဝါနဲ့အပင်တွေကိုကာကွယ်ရေးနဲ့အရေးမြစ်တွေမဆုံးရှုံးစေဘဲရေရှည်ထုတ်ယူအသုံးချနိုင်ဖို့ကိစ္စမှနိုင်ငံအားလုံးပေါင်းဝင်နိုင်ကြမှာဖြစ်ပါတယ်။
ကနေဒါနိုင်ငံမွန်ထရီယယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကသဘောတူညီခဲ့ကြတဲ့သတိပိုင်သတိဆိုတဲ့ဒီဆယ်စုနှစ်ကုန်မှာကမ္ဘာရေဒူးနဲ့မြေဒူး30ရာခိုင်နှုန်းကိုကာကွယ်ထိန်းနေရည်မှန်းချက်တွေအကောင်အထည်ဖော်တဲ့နေရာမှာလဲကုလသမဂ္ဂရဲ့ဒီသဘောတူညီချက်ကအလွန်အရေးပါပါတယ်။လက်ရှိမှာတော့ရေဒူးညဉ့်ညံတာပင်လယ်ရေအဆစ်တက်တွေပေါက်တာငါးအလွန်ကြုံဖန်စီတာနဲ့ပလတ်စတစ်အမိုက်တွေနဲ့နှင်မုန်းလာနေတဲ့သမုဒ္ဒရာရေပြင်နဲ့နမရဲ့တစ်ရာခိုင်နှုန်းကိုသာကာကွယ်နိုင်ပါသေးတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေလှောင်ရှားမှုအဖွဲ့ဖြစ်တဲ့ Greenpeace ကလည်း2030ပြည်လွန်အရောက်မှာကမ္ဘာမြေဒူးနဲ့ရေဒူး30ရာခိုင်နှုန်းကိုကာကွယ်နိုင်ရည်မှန်းချက်ပြည်မှုဆိုရင်တော့မိုင်ပေါင်း 4.2 သန်းပတ်လည်အကျယ်ရှိတဲ့သမုဒ္ဒရာရေပြင် area ကိုအခအကွယ်ပေးရမယ်စီရင်ထဲနှစ်စဉ်ထည့်သွင်းထားမှဖြစ်မယ်လို့ထောက်ပြပါတယ်ငါးဖမ်းလုပ်ငန်းနဲ့အကျိုးစီးပွားဖြစ်နေကြတဲ့နိုင်ငံတွေကတော့ဒီသဘောတူညီချက်တွေအရငါးဖမ်းလုပ်ငန်းတွေကိုဒေသငါးဖမ်းလုပ်ငန်းစီမံခန့်ခွဲရေးအဖွဲ့တွေနဲ့ဘယ်လိုတွဲပြီးလုပ်ကိုင်လို့ရမလဲဆိုတာကိုစိုးရိမ်နာမျိုးတော့ရှိပါတယ
် 25% of the additional carbon emissions has gone into the ocean
ကာဗွန်တောင်ဝင်25ရာခိုင်နှုန်းကိုသမုဒ္ဒရာရေဒူးကထပ်ပြီးစုပ်ယူနေရတဲ့အတွက်ပင်လယ်မှာအက်ဆစ်တက်တွေပိုပေါက်လာစေပါတယ်ကမ္ဘာပါပူနွေးမှုဖြစ်လာစေတဲ့အကြောင်းရင်း90ရာခိုင်နှုန်းကပင်လယ်ရေဓူအပေါ်မှာမူတည်နေပါတယ်။ဒါကြောင့်လည်းရင်းနေသတ္တဝါတွေအပေါ်မှာလည်းပြဿနာတွေဖြစ်လာစေတယ်ဆိုတာအလွန်ထင်ရှားပါတယ်။ဒီလိုအနေထားမှာငါးအလွန်ကျွံဖန်တာတွေတရားမဝင်ငါးဖန်တာတွေထပ်ပေါက်လိုက်တော့ပြဿနာကပိုကြီးလာပါတယ်။ဥရုရာသီဖောက်ပြန်ဒဏ်ခံနိုင်ရေးကြိုးပမ်းချက်တွေထဲမှာပင်လယ်ရေဓူကိုအကာအကွယ်ပေးမဲ့ကိစ္စကလည်းတစ်ခုပါဝင်ဖြစ်ပါတယ်။အခြေအနေနဲ့တဟဇာတာကြောင့်လောက်ကင်တွားရမယ်ဆိုတာကျွန်တော်တို့သိကြပါတယ
်ဒီသဘောတူညီမှုကြောင့်လူသားတွေကိုလူမှုရေးစီးပွားရေးအရာရောတဘာဝပတ်ဝန်းကျင်အတွက်ပါအကျိုးပြုနေတဲ့ပင်လယ်သမုဒ္ဒရာထဲထင်းသလိုလှုပ်ရှားလို့မရတော့ဘူးလို့ဆွေးနွေးညှိနှိုင်းမှုမှာပါဝင်ခဲ့တဲ့ကမ္ဘာတော်ရင်သရေဆန်ရမငွေအဖွဲ့ WWF ကလည်းထောက်ပြပါတယ်ကမ္ဘာမှာနိုင်ငံရေးအရာကွဲပြားမှုတွေပေါ်ပေါက်နေတဲ့အခုလိုအချိန်မျိုးမှာတော့ပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသတ္တဝါနဲ့အပင်တွေကိုကာကွယ်ရေးသဘောတူညီမှုရလိုက်နိုင်တဲ့အတွက်လဲနိုင်ငံတွေညှိညွတ်မှုရှိရင်အပြည်ပြည်ဆိုင်ရာဥပဒေတွေနဲ့တန်တမာရေးမှာတိုးတက်မှုတွေဆောင်ကျဉ်နိုင်တယ်ဆိုတာကိုပြသလိုက်တဲ့အားသက်စရာလက္ခဏာဖြစ်တယ်လို့လဲသူသေးသီးတွေကသုံးသပ်ပါတယ်အခုရရှိလေတဲ့သဘောတူညီမှုကိုတော့ဥပဒေပညာရှင်တွေလှိလာသုံးသပ်ပြီးတာနဲ့ကုလသမဂ္ဂမှာတရားဝင်အတင်းပြုပြထားနိုင်တော့မှာဖြစ်ပါတယ်ကျမနန်းလာဝ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကဒရင်လွလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေဒရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကဒရင်မှန်တွေကိုဘပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ21ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းထိုမီတာ30နဲ့49ဒုကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ဂ Gen Z Agza season တို့ကိုနောက်ပိုင်းမှာနားဆင်ချရပါမယ်ရှင်။အခုရေဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်။တရုတ်နယ်ဆက်ဖြစ်တဲ့ရှမ်းမြောက်ဒေသမှာညီနောင်၃ပါတီရဲ့တိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်မှာပဲစစ်ကောင်စီဟာကာလွန်အစည်းအဝေးခေါ်ယူပြီးတိုင်းပြည်ပြိုကွဲနိုင်ခြင်းရှိနေလို့သူတို့ကိုပြည်သူလူထုထောက်ခံကြဖို့သမ္မတဦးမြင့်စွေကပြောကြားခဲ့ပါတယ်။တိုင်းပြည်ပြိုကွဲနိုင်တဲ့အခြေအနေတကယ်ရှိနေပါသလား။ဒီသတင်းပတ်အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်ဆန်သားကိုမမျှသစင်အောင်ဆွေးနွေးမေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ရှင်။
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာလည်းဒီအရေးကြီးနေတဲ့မြမရေးကိုပဲဆက်ပြီးတော့ဆွေးနွေးချင်ပါတယ်ပြီးခဲ့တဲ့ကာလုံအစည်းအဝေးမှာယာယီသမရဦးမြင့်ဆွေကအခုလိုပေါ့နော်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတော်အစိတ်စိတ်မှောင်မှောင်ကွဲသွားစေနိုင်တယ်လို့သတိပေးပြောဆိုခဲ့ပြီးတော့ဟိုပြည်သူလူထုအနေနဲ့တက်မတော်ကိုထောက်ခံကြဖို့လဲသူကတိုက်တွန်းခဲ့ပါတယ်ဒီပေါ်ဘလူသဘောရပါလဲ
ပထမဆုံးကာလုံကာကွယ်နေလူငယ်ကောင်စီရဲ့အစည်းအဝေးခေါ်ရဆိုရတိုင်းပြည်ချင်းတဲ့အရေးကြီးနေမှာခေါ်တာဖြစ်ပါတယ်စာဒီအစည်းအဝေးခေါ်ရတဲ့ဆိုရတိုင်းပြည်မှာအခုဖြစ်နေတာတဲ့အရေးကြီးတဲ့အခြေအနေဖြစ်တယ်အဲ့ဒီအစည်းအဝေးမှာမှသူရဲ့သမဒါကဒါတိုင်းပြည်အစိစိမှမှကွဲသွားနိုင်တယ်ဆိုတော့ဒါပို့ပြီးတော့အရေးကြီးဆိုတာဟိုက်လိုက်လုပ်ပြတာပေါ့လေဒါဘဘဲဖြစ်လိုက်လဲဆိုတော့တစ်ချိန်တည်းမှာစစ်ကောင်စီရဲ့ပြောခွင့်ရတာအရှင်းမြောက်မှာသူတို့အခေါ်ပေါ်လေဒါတောင်းကျမ်းသူတွေသဘုံတွေကသိမ်းထားနိုင်ဆိုမဟုတ်ပါဘူးသူတို့ကပြန်သိမ်းနိုင်ပါတယ်ဟာဟိုဘက်ကလူတွေဝါဒဖြန့်ကျင်တာဖြစ်ပါတယ်တို့တော့သူတို့ဟာပေးတဲ့ view ဟာကိုခဏတက်ပြီးတော့ဒါဝါဒဖြန့်ဖို့တပ်ပုံရိုက်တော့ဖြစ်တယ်ဆိုတော့ဒါတွေဟာဘယ်လိုမှမဖြစ်နိုင်ဘူးသမရကိုယ်တိုင်ကတိုင်းပြည်ချင်းနဲ့ပြူကွဲထန်လို့ဝန်ခံထားပြီဆိုတာသိပေါ်လွင်သွားပါတယ်ဆိုတော့သူတို့အေးသားနေဆိုမဟုတ်ဘူးဆိုတော့ပေါ်နေပါတယ်ဒုတိယတစ်ချက်ပြောချင်တာကတော့သမရကတိုင်းပြည်ရှင်တွေပြိုကွဲမယ်လို့ပြောတယ်သူတို့ဒီဟာကိုစိုးရိမ်နေဆိုတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲ့မပြိုကွဲအောင်သူတို့ကိုထောက်ခံအားပေးရဆိုတော့ပြည်သူကသူတို့တည်းထောက်ခံမှာလားပြဿနာဖြစ်လာတာကသူတို့အာဏာသိမ်းတာကိုပြည်သူမထောက်ခံလို့လမ်းပေါ်ထွက်ပြီးတော့ညဉ့်ညံ့သောဆန္ဒပြတယ်အဲ့ဒါသူတို့ကအင်အားနဲ့နှိကွတ်တယ်ပြစ်ခတ်တယ်ဆိုတော့အဲ့ဒါကြောင့်ဒီလက်နက်ကင်တော်လှန်ရေးအင်အားပူပြီးတော့ကြီးလာတာဖြစ်ပါတယ်ဆိုတော့သူတို့ကိုထောက်ခံခြင်းအပြင်တကိစားညင်သက်သွားနိုင်စရာအကြောင်းသိမရှိဘူးလို့ထင်ပါတယ်ဆိုသူတို့တကယ်ဖြစ်စင်တာကတော့ peaceful resolution ခေါ်တာပေါ့ညီညံ့စွာဖြစ်ရှင်ရေးကိုစဉ်းစားရမှာဖြစ်ပါတယ်။တိုင်းပြည်ချင်းနဲ့ပြိုကွဲနိုင်တယ်ကျွန်တော်ညီညံ့စွာဖြစ်ရှင်ဖို့ကြိုးပမ်းမယ်ထောက်ခံပါဆိုရင်တော့ညီညံ့စွာဖြစ်ရှင်ရေးကြွေးကြော်စံနဲ့သူတို့ပြည်သူလူထုရဲ့ထောက်ခံမှုကိုပြောရဆိုရင်တော့ပြည်သူတွေအများကြီးထောက်ခံနိုင်မယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာပေါ့လေစကား
။အဲ့တော့ဒီတကယ်တမ်းလက်တွေ့အခြေအနေတွေကိုဘယ်လိုသုံးသပ်မိပါလဲ
။လက်တွေ့အခြေအနေကဆိုးနေပါတယ်အဲ့ဒါကြောင့်လည်းသမနာကတော့တိုင်းပြည်ပြိုကွဲရမယ်လို့သူတို့ပြောတာကိုသူတို့ကိုယ်တိုင်အစည်းဆုံးပေါ်သူတို့ကိုယ်တိုက်နေတဲ့လူတွေဆိုတော့အကြံပြင်းကျွန်တော်နားလည်းလောက်ပြောမယ်ဆိုတော့တန်နေမြေဟိုတုန်းကအရှိဘက်ကမ်းမှာတိုက်နေရခဲ့ကြတယ်ပေါ့လေအခုအရှိဘက်ကမ်းနေမှာဒီအနောက်ဖက်အထိတိုက်ပွဲတွေကျပြန့်လာပြီဆိုတာအဲ့တွေ့ရပါတယ်အများကြီးသူတို့တွေကအရှိမြောက်ကခြေကုပ်တွေယူထားနိုင်ပြီဖြစ်တယ်နောက်အခုနောက်ဆုံးသတင်းဆိုရခိုင်ဘက်မှာလည်းပဲရဲစခန်းတွေစစ်ကောင်စီရဲစခန်းတွေကိုအေကဝင်ဖိနာရီဘာရီလာလူသွားပါပဲချင်းဘက်မှာလည်းပဲလူပဲဖြစ်တယ်အိန္ဒိယနေဆက်မှာလည်းပဲဘကတတရားပြန်သိမ်းသွားတာဖြစ်တယ်နောက်တောင်ပိုင်းမှာလည်းပဲ KNPB right goes with murati တိုက်ပွဲတွေပြင်းပြန်လာပြီဆိုတော့နိုင်ငံအနှံ့မှာပဲတော်လေးတိုက်ပွဲတွေကျေပြင်းပြန်ဖြစ်နေတော့မှန်ပါပဲတိုင်းပြည်ချင်းတွေပြိုကွဲတော့မလားဆိုတာစစ်ကောင်စီဘက်ကစိုးရင်လို့ပဲစိုးရင်တော့အခြေအနေလို့ပြောရင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီအခုတိုက်နေကြတဲ့အင်အားစုတွေပေါ့သူတို့ရဲ့ရေရှည်ရည်မှန်းချက်ကောအားလုံးတူညီပါလား
အဲ့ဒါမေခွန်ထုတ်စရာပဲတကယ်တော့အခုလောလောဆယ်မှာသူတို့ရဲ့လောလောဆယ်ရည်မှန်းချက်ကတော့စစ်ကောင်စီရဲ့တပြည်လုံးကတော်လှန်ရေးအင်အားစုတွေကစစ်ကောင်စီကိုဖြုတ်ချရေးပေါ့စစ်ကောင်စီအုပ်စုမှုကိုဆန့်ကျင်ရေးဖြစ်တယ်ဒီအဆင့်မှာတော့သူတို့တိုက်ကြမှာပဲဒီအဆင့်မှာတော့သူတို့တူညီတယ်ဒါပေမဲ့ဒီအလုံးမှာဘာလို့မလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့အခြေခံတွင်မှုကတော့ Federal Democracy ပြည်ထောင်စုထူထောင်မယ် Democracy ပြည်ထောင်စုဟုတ်ပါပြီဒါပေမဲ့ Federal ဆိုတာပုံစံအမျိုးမျိုးရှိတယ်အဓိကအဖြစ်ကတော့ဗဟိုနဲ့ပြည်နယ်တွေဒေသတွေဆိုကြပါစို့အဲ့ဒီဟာတို့အာဏာဘယ်လိုခွဲဝေရမလဲ Distribution of Power ဗဟိုကအများကြီးချုပ်ကန်ထားတဲ့ပုံစံမျိုး Centralized အခုဆိုရင်အများကြီး Centralized ဖြစ်တယ်ဗဟိုကအများကြီးချုပ်ကန်ပြီးတော့ဟိုလူတွေကအာဏာဆိုတာ စာရွက်ပေါ်မှာရှိပြီးဘာမှမရှိတဲ့အနာကိုဒေတာမှာရွေးကောက်ပွဲနိုင်တာတော့ကိုရောဆွေးရကိုရောမခက်နဲ့အဲ့ဒါမျိုးစကားရအများကြီးပြတ်တန်တယ်ရှိပါဆိုဒီဟာဒီမှာကျတော့ဘလောက်ကြီးကြီးလဲလဲညှိနှိုင်းနိုင်ကြမလဲဆိုတာအထူးစဉ်းစားစရာဖြစ်ပါတယ်တကယ်လို့ညှိညွတ်နိုင်တယ် example ညှိညွတ်နိုင်တယ်ဆိုရင်တော့ပြောစရာမရှိပါဘူးအဲ့ဆိုပြည်ထောင်စုပြုကိုစရာမရှိဘူးလို့ထင်ပါတယ်ဆိုရင်တော့အခုလောလောဆယ်မှာတော့အဲ့ဒါကိုအတိအကျယတိပြပြောဖို့ခက်တယ်လို့ထင်ပါတယ်
အဲ့တော့ဒီ federation ပေါ့နော် federal ပြည်ထောင်စုအထိပ္ပယ်ကိုဘယ်လိုဖွင့်ဆိုပါမလဲ
federal ဆိုတာအဲ့ဒါပါပဲ federal ဆိုတာအတိုင်းပြည်ကိုခွဲထားတဲ့အစိပ်ပိုင်းတွေအဲ့ဒါကို federating unit လို့ခေါ်တယ် federal အထက်မှာပါဝင်တဲ့အစိပ်ပိုင်းတွေအဲ့ဒီအစိပ်ပိုင်းတွေကိုအကုန်လုံးစုပေါင်းပြီးတော့ဘ ਹੁ အစိုးရဒီမှာသူအချုပ်ချာနာကိုအနှင်းထားတယ်အဲ့ဒါကိုတော့မှဘ ਹੁ အစိုးရနဲ့ဒီ federating unit နဲ့အကြမ်းမှာပါဝါကိုခွဲဝေတယ်ခွဲဝေတာအဓိကအဖြစ်ကconstitution ya phasi won u de ma khwe tha de mya taw a phyin da ga raw schedule american ya schedule ha bo english ya schedule bo le ai zya ne khwe tha de bo federal so ya le the ma si ye anari ha beha beha lo pa u ma phyin nangan ya sat san ye tan bi ka kwe ye sa dai che nan lu ngan u ma phyin banda ye sa de phyin a ra ri ya raw thru le the ma tha de so pi ne so ya le the ma ja raw be anari tha ba su ya zya ri khwe bi raw bo ga kain de ana pi ne ri federal unit se kain ya me ana zwe khwe tha de federal ma a lo lu pa de so တန်ငါးတန်ငါးမတူဘူးတချို့မှာကြတော့ဘ ਹੁ လက်ထက်မှာနည်းနည်းများတယ်ပြီးနေလက်ထက်မှာများတာရှိတယ်စသဖြင့်အမျိုးမျိုးခွဲထားတယ်ဆိုတော့ federal ဆိုတာအဓိကပြန်ပြောရရင် federating unit တွေနဲ့ဘ ਹੁ အစိုးရကြားမှာအာဏာကိုဖွဲ့စည်းပုံအရအတိအကျခွဲထားတာဖြစ်ပါတယ်သဘောတူညီသဘောတူညီချရတာပေါ့လေဒီတိုင်းခွဲရမယ်ဆိုပြီးတော့အဲ့ဒါ federal ရဲ့သဘောပါပဲဘ ਹੁ ချုပ်ကမသိမရှိပါဘူ
းဒီမှာတစ်ခုသိချင်တာက federation federal ပြည်ထောင်စုနဲ့ confederation ဘာကွာခြားပါတယ်ရှင်းပြပေးပါ့
မယ်။တချို့က confederate ဆိုပြီးတော့ confederation လိုချင်ကြတယ်။မြန်မာပြည်မှာလောလောဆယ်ကြည့်မယ်ဆိုရင်တော့ဝါပေါ့လေ။ UWS ဝါတာဖွဲ့သူတို့ဝါပြည်နယ်ဟာသူတို့စစ်တပ်လည်းကိုယ်ပိုင်ရှိတယ်။မြန်မာနိုင်ငံအစွဲအချုပ်ချလောက်မှအပြည့်အဝရှိလို့မခေါ်နိုင်ဘူး။ဆိုတော့သူတို့နိုင်ငံရဲ့အစိပိုင်းလက်ကိုအနာအစိပိုင်းလက်ကိုဘဟုဆက်စီမှာအထားတဲ့သဘောဖြစ်တယ်။ဆိုတော့အဲ့ဒါကိုကြည့်ပြီးတော့တချို့တိုင်းရင်းသားတွေကအားကြကြတယ်။ငါတို့လည်းပဲလိုပဲလုပ်မယ်။သူတို့ကလွတ်လပ်ခွင့်အတော်လေးရှိတယ်။အဲ့ဒါ confederation ကိုမပြောပြခင်ဝပင်တန်စုရဲ့ဒီလိုအခြေအနေဖြစ်လာအောင်ကျွန်တော်ပြောချင်တယ်ဒီဟိုထောက်နိုင်ရေးဥခင်ညွန်းတို့လက်ထက်တုန်းကပေါ့စစ်ထောက်နိုင်ရေးတွေနဲ့လုပ်ခဲ့တဲ့ညီညာရေးကိစ္စမှာဘကဘကဒီဝတို့ကိုကန်းတို့ဘာလို့ညာတို့ခွဲထွက်လာပြီးတော့သူတို့တွေကိုဒီမြန်မာစစ်ထောက်နိုင်ရေးတွေကစစ်ဆက်ပြီးတော့ခင်ဗျားတို့ကခင်ဗျားတို့တွေသားကိုတိုက်တယ်လို့နေတိုက်တဲ့စီးပွားရေးကိုလို့ဗမာပြည်ထဲမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့သွားပြီးမဟာမိတ်မဖွဲ့နိုင်အဲ့ထက်မပါဝင်နဲ့ခင်ဗျားတို့ကခင်ဗျားစစ်ကြနေပြီဆိုနေရဆိုပြီးတော့တိုက်တော်လုခွင့်ပေးခဲ့တယ်။အဲ့ဒီကရာဆက်ပြီးတော့သူတို့ဟာသူတို့လက်နက်နဲ့သူတို့တပ်နဲ့သူတို့မောင်းမူရီဆေးတို့ဘာလို့သူတိုက်တော်လုပြီးတော့ချမ်းသာကြီးပွားလာတဲ့ဒေသတွေလို့ပြောရမှာဖြစ်ပါတယ်။အဲ့ဒီပုံစံနဲ့ဝါဟာအဲ့လိုဖြစ်လာခဲ့တာပါ။ဆိုတော့အခု confederate လို့ခေါ်တာကတော့စောစောကပြောခဲ့တဲ့ federal ရဲ့အဆင့်သားတယ် federal မှာကြတော့ဘ ਹੁ နဲ့ပြည်နယ်တွေဟာဖွဲ့စည်းပုံရအာဏာကိုအတိအကျခွဲယူထားတယ် confederate ကြတော့လွတ်လပ်တဲ့နိုင်ငံတွေကသူတို့ရဲ့ဘုံအကျိုးစီးပွားတစ်ခုအတွက်စီးပွားရေးအဖြစ်အင်အားကောင်းအောင်သူတို့မျိုးပြည်ပအန္တရာယ်ကိုစူပေါင်းကာကွယ်နိုင်အောင်စတဲ့ဘုံအကျိုးစီးပွားတစ်ခုခုအတွက်ဘ ਹੁ အာဏာတွေလွှဲထားတယ်သူတို့ဆိုသူတို့ဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအပြည့်အဝယူရထားကြတယ်federal မှာလို့သူတို့ကသိပြီးတော့ power sharing မှာဘ ਹੁ နဲ့ဗါနဲ့ညှိယူရတဲ့သူတို့လက်ထက်မှာအများကြီးထားပြီးတော့သူတို့ရဲ့ဘုံကျိုးစီးပွားနဲ့ကန့်ညီမယ်ဆိုတော့ကပြောသလိုပေါ့ပြည်ပကာကွယ်ရေးတို့စီးပွားနိုင်ငံတကာရဲ့ကုံသွေးတို့ဆက်ပြီးအဲ့လောက်ကိုပဲသူတို့ကစူးစိထားတဲ့အင်တန်ရော့ရဲသောဖွဲ့စည်းမှုဖြစ်ပါတယ်ဒါကတော့ confederate ပေါ့လေဆိုတော့မြန်မာနိုင်ငံမှာလည်းပဲတိုင်းရင်းသားတချို့ကဝါကိုကြည့်ပြီးတော့ဝါဟာအဲ့ဒီအစီအမျိုးဖြစ်နေတာပေါ့နော်မှာစစ်တပ်တောင်မှဝပြင်းနေတဲ့သွားမှဆိုခွင်တောင်မိမသွားတယ်ထင်ပါတယ်ဒီရင်လှလတ်လို့မရဘူးအဲ့ဆိုတော့အဲ့လိုပုံစံမျိုးအားကြရလို့ထင်ပါတယ်ဆိုတော့ဒါ federal နဲ့ confederation ကိုအရအဓိကအဲ့ဒါပါပဲ
အဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေတွေမှာပြည်ပနိုင်ငံတွေကဝင်ရောက်နိုင်ခြေပေါ်အထူးသဖြင့်တရုတ်နိုင်ငံအနေနဲ့ဝင်ရောက်လာနိုင်ခြေရှိပါလားဘလို့သုံးသပ်
ရှိရှိပါတယ်တရုတ်ကစိတ်အရေးကြီးတဲ့ကိစ္စအခုလည်းဝင်ရောက်နေပြီပဲအခုဒီကိုကန်းနဲ့ဒီသုံးပါတီမဟာမိတ်ကစပြီးတော့တိုက်လာတာကိုနှစ်ကတရုတ်ကမိစိမ်းပြတယ်ဆိုတာတဖြည်းဖြည်းအထောက်အထားတွေပေါ်လွင်လာပြီးဖြစ်ပါတယ်ဆိုတော့သူတို့တွေရဲ့အခုဒီ online လိမ်လည်မှုပြောလေကြားဖြန်းလုပ်ငန်းတွေဖြစ်လာတဲ့အခါမှာတရုတ်ပြည်နစ်နာတဲ့စီးပွားရေးအဖြစ်လည်းပဲဒေါ်လာဘီလီယံနဲ့ချီပြီးတော့နစ်နာတယ်အစကတည်းကလည်းတော့တရုတ်ကဒီကိစ္စကိုသုံးကျွမ်းကျင်သူတွေရေးရတာတရုတ်ကဒီကိစ္စကိုနည်းနည်း လေးလူစုထားကန်တူတယ်သူတို့လည်းပဲနောက်ပိုင်းမှာသူတို့နိုင်ငံနစ်နာလာတယ်သူတို့လူမျိုးတွေနစ်နာလာတယ်သူတို့ပြည်သူတွေဆန့်ကျင်လာတယ်ကဘာမှာလည်းပဲဂုံတိခါရှိတဲ့နိုင်ငံဖြစ်အောင်ကြိုးပမ်းနေတဲ့တရုတ်နိုင်ငံတွေပို့ပြီးတော့သိခါကြဆင်လာတော့ဒါကိုအဓိကနှိမ်နှင်းမဲ့ဆိုပြီးတော့လှုပ်တယ်လှုပ်တဲ့အခါမှာစစ်ကောင်စီကပြတ်ပြတ်သားသားမနှိမ်နှင်းဘူးအဲ့ဒီကိစ္စကိုလှုပ်နေတဲ့အထက်မှာသူတို့ခန့်ထားတဲ့လူတွေကအဓိကပါဝင်နေတယ်ဆိုပြီးတော့တချို့ကထောက်ပြကြပါတယ်အဲ့ဒါကြောင့်တရုတ်ကမင်းတို့လူပြောများဘူးလားဆိုပြီးတော့ဒီကိစ္စမှာလှုပ်ပဲတဲ့ခါမှာဟုတ်အဲဒီနိုင်ငံသုံးပါတီမဟာမိတ်ကအင်အားကောင်းလာတယ်အခုနောက်ဆုံးကြားတဲ့သတင်းဆိုရင်တချို့သတင်းဌာနတွေကအတည်ပြုပြီးရေးထားပါတယ်အဲဒီလောက်ကင်သိကျပြန်တဲ့လောက်ကင်မျိုးတွေကတော့မှတရုတ်အထူးတပ်ဖွဲ့တွေကကိုယ်တိုင်ဝင်ရောက်ပြီးတော့ဒီကိစ္စကိုနှင်းနှီးဖို့လှုပ်နေပြီးသို့တော်လည်းပဲတရုတ်ကတော့မြန်မာနိုင်ငံဟာပြည်ထောင်စုပြိုကွဲပြီးတော့ဖျော်ဖျက်ဖြစ်တဲ့အထိလုံးလိမ့်မယ်မဟုတ်ဘူးလို့အခိုင်အမာဆုံးသတ်တဲ့လူတွေရှိပါတယ်ဥပမာဗတ်တလစ်တာတို့လိုကြွန့်ကျင်တဲ့သတင်းစာဆရာကြီးတွေကမြန်မာနိုင်ငံကစိတ်ပြီးတော့ဒီမိုကရေစီစစ်မှန်ပြီးတော့ဖက်ဒရယ်စစ်ဖြစ်သွားရင်လည်းပဲတရုတ်ကထိနှိုင်းလို့လို့ရမှာမဟုတ်တော့ဘူး။နောက်ပြီးစစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးဆိုတာလည်းပဲတရုတ်ကလိုလားခြင်းမလိုလားမလို့ပြောကြတယ်။ဘာကြောင့်လဲဆိုတော့တရုတ်မှာကိုယ်၌ကအဲ့ဒီလူတိုင်းရင်းသားတွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာရှိတာမဟုတ်ဘူးသူကအဓိကချုပ်ကန်ထားတာဖြစ်တယ်ဆိုရယ်။အဲ့ဒီအကြောင်းတွေကြောင့်တရုတ်ကမြန်မာနိုင်ငံကိုသိခိုင်ခိုင်မာမာကြီးလည်းဖြစ်စေဘူးလုံးဝဖျော်ဖျက်လည်းမဖြစ်စေဘူးအဲ့လိုနည်းနည်းဖျော်ပြိုကွဲတာလည်းမဖြစ်စေဘူးခလေသူတို့လည်းမညီမညွတ်ဖြစ်အောင်ကတော့တရုတ်ကကြားဝင်ကစားနေမယ်သူတို့အကျိုးစီးပွားအတွက်လို့စုံစမ်းကြပါတယ
်တရုတ်ကတော့အိနီချင်းပေါ့လေဒီနေရာမှာဒီကိစ္စမှာပေါ့ဟိုတခြားအမေရိကန်တို့တခြားနိုင်ငံတွေရောဘယ်လိုသဘောရှိပါလဲ
တရုတ်ကဝင်လာရင်တော့အမေရိကန်ကတရုတ်ကိုအများအားစောင့်ကြည့်နေတာပါပဲအခုတော့မှတရုတ်ကဲအဲ့လိုလုပ်လာရဆိုရင်အမေရိကန်ကငါတို့အကျိုးစီးပွားလဲကာကွယ်ရမယ်မြန်မာနိုင်ငံကိုတရုတ်လုံးလုံးအုပ်စိုးသွားမယ်အဖြစ်မျိုးမလို့ချင်ဘူးဒါအာရှပစိဖိတ်အာရှပစိဖိတ်ဒေသရဲ့အလဲဘဟိုမှာရှိနေတဲ့မြန်မာနိုင်ငံဟာတရုတ်ဘက်ကလုံးဝပါသွားမှာပေါ့အမေရိကန်နဲ့အနောက်နိုင်ငံတွေကလုံးဝမလို့လာပါဘူးရောက်စိုးထိတ်ကြီးပါပါပဲဆိုတော့အခုပဲသူတို့ကစဉ်းစားကြည့်နေကြတယ်အာတရုတ်ကအခုတိုင်းပြည်ထဲမှာတိုင်းရင်းသားအင်အားစုတွေပေါ်မှာအော်ရပုံပုံပုံပြီးတော့ဖြန့်လာတယ်ဆိုတော့NUG ရလည်းပဲတစ်ဖက်မှာအမေရိကန်နဲ့ဆက်ဆံရေးသိကောင်းနေတယ်ဒီမှာရုံတွေပါရရှိနေပေမဲ့လည်းဒီမူရေးစေဝါတိုက်ဖြည့်လုပ်ငန်းတွေကိုငါတို့အားပေးတယ်ဘာကြောင့်ဆိုတော့တရုတ်နဲ့ဂျပန်ကျဲသိမကွဲဘူးပေါ့ဒီကိစ္စမှာတော့နော်တိုက်ကြည့်ဘူးလို့ဖြစ်စီနေတယ်ဆိုတော့စေကောင်စီကိုတိုက်တဲ့အဖွဲ့ကိုတရုတ်ကမီးစိမ်းပြလိုက်တာကိုလည်းပဲ NUG ကကန့်ကွက်စရာအကြောင်းမရှိဘူးဒါကိုအမေရိကန်ဘက်ကစိုးရင်လည်းတချို့ကဆိုရင်အဲ့အမေရိကန်သူတွေဒီတွေဗမာပြည်ကြောင်းတွေ့ကြုံရှဲပညာရှင်တွေရတွေ့ပါရတာဟာဒါကိုအဓိကထားပြီးစဉ်းစားရမယ်တရုတ်ဩဇာဆွမ်းဖို့မလားအောင်ငါတို့ဘယ်လိုလုပ်ရမလဲဒီတိုင်းရင်းသားအင်အားစုနဲ့သူတို့ချင်းကရမယ် NUG ကိုဘူပြီးချင်းကရမယ်ဆက်သဖြင့်ပြောနေကြတာတွေ့ရပါတယ်ဒါဟာအမေရိကန်အတွက်အဓိကကိစ္စဖြစ်ပါတယ်ထို့နည်းတူစွာပဲအာဆီယံဆိုလည်းပဲဒီကိစ္စကိုကြည့်ရသူတို့သတိထားပြီးစောင့်ကြည့်နေရမှာဖြစ်ပါတယ်အထူးသဖြင့်ထိုင်းနိုင်ငံလေဆာရှင်းကတ်နေတဲ့နိုင်ငံသူကတော့သူတို့စီမှာပဲလို့အကျိုးသက်မှုရှိလာမလဲနောက်ပြီးတော့ဒီရှေးကုတ်ကိုတို့ဘာလို့ဆိုရင်ဒီမူရေးစေဝါကိစ္စနဲ့ပတ်သက်ပြီးတော့နေဆက်မှဖြစ်နေဆိုရင်ထိုင်းအတွက်လည်းပဲအထူးသတိထားစောင့်ကြည့်ရမယ်အခြေအနေဖြစ်ပါတယ်အိန္ဒိယကလည်းအလားတူဆိုပါပဲစောင့်ကြည့်ပါလိမ့်မယ်အထူးသဖြင့်ရခိုင်ဘက်ကိုစီမျက်နှာပြန်လာတယ်ဆိုရင်တော့သူတို့တွေလည်းပဲအထူးစောင့်ကြည့်ရမယ်ဖြစ်တယ်လို့ထင်ပါတယ်
ခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်စီးတက်ကတူကိုကြောခိုင်းပြီးကိုယုံကြည်ရာကိုဒီဇိုင်းမမတ်နဲ့ရအောင်လုပ်ခဲ့တဲ့လူငယ်တယောက်အကြောင်းပါလူငယ်တွေဟာသူတို့ဖြစ်ချင်တာကိုရအောင်ဖြစ်အောင်ကြိုးစားတတ်ကြသူတွေပါဒီလိုကြိုးစားတဲ့အခါမှာအကြောင်းမျိုးမျိုးကြောင့်နောက်ပြန်လှည့်တာမျိုးမဟုတ်ဘဲကိုဖြစ်ချင်တာကိုမဆုံမနစ်ကြိုးစားဖို့လိုတဲ့အခြားဗြိတိန်အစိုးရကပေးတဲ့ရှင်ပနီပညာတော်တင်စုတက်ရောက်နေတဲ့လူငယ်တယောက်ကိုမက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဂျန်စီရတဲ့ချင်ရောက်ပြီးဂျန်စီတွေလူတယောက်အောင်မြင်မှုဆိုတာကိုဘာဖြစ်ချင်လဲဆိုတာကိုသိဖို့လိုတယ်လို့ကိုဖြစ်ချင်တဲ့အရာကိုလည်းဒီဇိုင်းမမတ်လုပ်ထားဖို့လိုတယ်လေဒီတစ်ပတ်မှာတော့ကိုဖြစ်ချင်တဲ့အရာကိုဘသူတွေဘာတွေပဲပြောပြောဇွဲရှိရှိနဲ့လုပ်သွားတဲ့လူငယ်လေးတယောက်ကသူ့ရဲ့အတွေ့အကြုံနဲ့ရှင်ပြီးဂျန်စီတွေခွန်အားရအောင်ပြောပြပေးမယ်လက်ရှိမှာလည်းသူက Shiftness Scholar ကိုရထားနေပြီ
မြန်မာဘာကျွန်တော်နာမည်ဖုံးမြင့်သူပါကျွန်တော်ကတော့2013ခုနှစ်မှာဟောင်ကောင်တက္ကသိုလ်ကပြည့်ရတဲ့ပညာသင်ဆုနဲ့ဒီ economics နဲ့ finance ဘာသာရပ်ကိုကျွန်တော်ပွဲတက်ရောက်ခွင့်ရခဲ့ပါတယ်2019ခုနှစ်မှာကျွန်တော်ပွဲရပါတယ်19ခုနှစ်ပြန်လာပြီးတော့ရန်ကုန်မှာကျွန်တော် Colliers International လို့ခေါ်တဲ့ DB ဆိုင်ရာဆောက်လုပ်ရတဲ့အင်ချမ်းကြီးကုမ္ပဏီတစ်ခုမှာကျွန်တော်ဒုတိယဌာနဖွဲ့အနေနဲ့အဓိကလုပ်ကိုင်ခဲ့ပြီးတော့ကျွန်တော်အဲ့ဒီအခြေဒီအတွေ့အကြုံကိုအခြေခံပြီးတော့ပဲကျွန်တော်2000 အခုလက်ရှိ23ခုနှစ်မှာချင်းပင်ပညာသင်ဆုကျွန်တော်ရခဲ့ပါတယ်ချင်းပင်ပညာသင်ဆုနဲ့ကျွန်တော် UK နိုင်ငံ Newcastle တက္ကသိုလ်မှာမြို့ပြဆင်မဲ့ကိပါတာတွေကိုကျွန်တော်တက်ရောက်နေရှိပါတယ
်သူက10တန်းအောင်လုံးကဂုံဒူရီအများကြီးနဲ့အောင်ပြီးတော့စေချောင်းတက်ခွင့်ရခဲ့တယ်လေဒါပေမဲ့သူကစေချောင်းကို drop လိုက်တယ်စေချောင်းဆိုတာကတော့လူတိုင်းသွားခြင်းနဲ့နေရာလေဘာလို့ထွက်လိုက်လဲတော့မပြောတတ်ဘူးမေးကြည့်လိုက်ဝင်နော်
အော်ကျွန်တော်အဓိကစီးတက်ကတူမတက်ဖြစ်တဲ့အကြောင်းရင်းကတော့ကျွန်တော်ကိုယ်တိုင်လည်းဝါသနာမပါတာကြောင့်လည်းပါပါတယ်ကျွန်တော်ဒီ biology ကိုကျွန်တော်စေတန်းတော့ကတော့ကျွန်တော်ကိုယ်ထွက်တယ်ဒါပေမဲ့ကျွန်တော်ကိုယ်တိုင်လည်းအဲ့လိုထဲထဲဝင်ဝင်ဝါသနာပါတာမျိုးကြီးမဟုတ်ဘူးနော်ရပ်ပိုင်းတော့သွားကြည့်လိုက်သေးတယ်ဈေးနှစ်ထဲကိုဈေးနှစ်ကိုကျွန်တော်ဝင်တော့ကြတော့ဒါပေမဲ့ပြလိုက်တာတခုကကျူရှင်ဈေးကလည်းရန်များတယ်များတော့ကြတော့ကျွန်တော်အင်အားလောက်တတ်နိုင်တဲ့နေသားလည်းမရှိဘူးအဲ့တော့နောက်ဆုံးကျွန်တော်ဖတာကျွန်တော်ပဲအပြင်ကနေပြီးတော့ဒီပြပါမှာရှိတဲ့ပညာသင်ဆုတွေကိုကိုယ်ကတည်းကပဲရှောက်ပြီးတော့လို့ရအောင်လုပ်မယ်ဆိုတာမျိုးစိတ်ပိုင်းဖြတ်ဖြစ်သွားတာပေါ့နော
် actually ကိုဆုံးဖြတ်ထားတဲ့အရာတခုကိုအောင်မြအောင်လုပ်ဖို့အတွက်ဘာလို့စပြီးတော့ပြင်ဆင်သင့်လဲဆိုတာကိုချင်းစီပြည်သက်တွေပြီးဖို့အတွက်နေကြည့်အောင
်မယ်ဒီကတော့ဟိုအင်္ဂလိပ်စာအကောင်အောင်တော့ကျွန်တော်တို့လုပ်ရတာပေါ့နော်ဟိုအများကြီးတွေသူတတ်မှတ်ထားရမှတ်တွေရဖို့အတွက်ကျွန်တော်ဟိုကြိုးစားရတာပေါ့ဒါပေမဲ့ကျွန်တော်ကအရင်ကတည်းကလူတရင်းနေပါလေကျွန်တော်ဖတ်တာဝါသနာပါတယ်ပါတော့ဒီလိုဖတ်ရင်းနဲ့ပဲဟိုဒီကိစ္စကလူကောင်းအောင်လုပ်ရမယ်ဆိုတာမျိုးလည်းပြီးသွားတယ်။အပိုင်းကိုယ်တိုင်လည်းလိုမျိုးရည်ရည်ရရှိလာတဲ့အခါမှာပို့ပြီးတော့ကြီးတတ်သွားတာပေါ့။အဲဒါပေမဲ့အဲ့လိုပြင်ဆင်တဲ့အချိန်မှာတော့ဟိုကိုယ့်ထက်ပို့ပြီးတော့ရကြွမ်းတဲ့တကယ်ချင်းဒီမိတ်ဆွေတွေကနေပြီးတော့လည်းဟိုကျွန်တော်နီးလာနေပြခံယူရတာပေါ့နော်
။သူ၁၀တန်းအောင်မီတွေကနေပြီးတော့ပရမအူဆုံးအကျင့်ပညာတော်သင်ဆုရတဲ့အထိဆိုရင်အချိန်ကတော့ကြာသွားပြီ။အဲ့တော့ဒီကာလတွေကြားမှာစိတ်တကြာသွားတာတွေငါရွေးချယ်လိုက်တာမှန်မှမှန်ရဲ့လားဆိုပြီးတော့တွေးမိတာတွေများရှိလားမသိဘူးနော်။
စိတ်တက်ကြတဲ့ချိန်ရဲ့လို့တော့ကျွန်တော်မှတော့ဟိုအဲ့လိုမျိုးတော့မရှိခဲ့ဘူး။ဒါပေမဲ့ peer pressure ကတော့ရှိကြတာပေါ့နော်။ကျွန်တော်ကြားထဲမှာ gap ကဘယ်လောက်ဖြစ်သွားလဲဆိုတော့ရွယ်လူတွေက10နှစ်အောင်ပြီးတဲ့16လောက်16နှစ်လောက်ဆိုလို့ရှိရင်လည်းထွက်သွားတဲ့ချိန်မျိုးမှာကျွန်တော်3နှစ်လောက်နောက်ကျပါတယ်။နောက်ကျတော့ကျွန်တော်ပထမနှစ်ဟောင်ကောင်တက္ကသိုလ်မှာတက်တဲ့ချိန်မှာကျွန်တော်တက်က21လောက်ဖြစ်သွားပြီ။ဖြစ်သွားပြီဆိုတော့ကျွန်တော်3နှစ်လောက် gap ဖြစ်သွားတဲ့ချိန်မျိုးမှာဟိုအတားမဖြစ်ပါလို့လဲဆိုတာမျိုးတော့ကိုပါတာကိုလည်းစဉ်းစားနေပြီးတာပေါ့။ဟိုကြားကလာမှာတော့ဆွေရမျိုးတွေမှာတို့ကကြွရရှိတာနဲ့စဉ်းပတ်မဲ့ကြားပတ်မဲ့လည်းအခုနေပဲရောက်လို့တော့ဟာလာ။အဲ့လည်းဆူလည်းနဲ့လွယ်ပဲလုပ်လိုက်ပါကွာ။စာတရားဖြစ်ပေါ့။အဲ့တချို့ဆိုကာစင်တွေထဲမှာဟိုတမောရေးပိုင်းလိုက်တော့သူတို့တွေရွယ်တွေကအနိုင်ကြရတယ်ရောက်ကုန်ပြီ။နေကူနေတာအခုပဲရောက်လို့တော့ဆိုတာမျိုးပြောတာမျိုးတွေလည်းရှိတာပေါ့။ဒါပေမဲ့တို့တော့ဒါကလည်းသူတို့ကလည်းသူတို့မြင်တဲ့အမြင်နဲ့ပဲသူတို့ကပြောတာဆိုတော့နောက်ဆုံးမှကုလန်းကိုပဲကိုပါတာကိုရောက်အောင်မရောက်ရအောင်ရှောက်ပါတော့ပေါ့ဆိုတော့အဲ့ဒီစိတ်နဲ့ပဲကျွန်တော်ရောက်ခဲ့တယ်လို့ပဲပြောစီပါတယ
်လူငယ်တယောက်ကသူ့ဘဝမှာအောင်မြင်မှုအတွက် commitment ကဘယ်လောက်ထိအရေးကြီးနေလို့ထင်လဲ
အမြဲတမ်းတတ်နိုင်တယ်များကိုပါလုပ်ချင်တယ်ဆိုတော့တော့ဒီတိုင်းပဲရှင်းရှင်းလင်းလင်းသိအောင်လည်းလုပ်ပါအော်နောက်တစ်ချိန်တည်းမှာတခုမရရင်နောက်တစ်ခုပါလုပ်မယ်ဆိုတာမျိုးလည်းမြင်စဉ်းစားထားပါဘူး။အဲဒါလို့ဆိုရင်တော့ဟိုလူချင်းနဲ့ဘန်းနိုင်ကိုရောက်ပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်
။ကိုယုံကြည်ရအောင်အောင်မြင်အောင်ကြိုးစားနေတဲ့ခြံစည်းလူငယ်လေးတွေအတွက်စိတ်ကွန်အားဖြစ်စေမယ့်စကားလေးတစ်ခွလောက်တော့ပြောပြပါအောင်နော်
။ဟိုပြောင်းလိုက်တော့ဘဝမှာဂျုံလာတဲ့အခွင့်အလမ်းတွေကလည်းမတူကြဘူး။ကျွန်တော်ဒီချိန်လေးမျိုးမှာဆိုလို့တော့တိုက်ပြီးမနေမတက်ဖြစ်နေတဲ့အခြေအနေမျိုးဆိုတော့လူငယ်တွေအနေနဲ့ကြိုးစားပါဆိုတာမျိုးတက်တဲ့ကြီးပဲကျွန်တော်တို့ပြောချင်ဘူး။ဘာဖြစ်လို့လဲဆိုတော့ဟိုချိန်ခါနဲ့အခြေအနေပေါ်ကြီးလည်းအများကြီးမူတည်တယ်။အဲဒါပေမဲ့ချိန်ခါနဲ့အခြေအနေကခွင့်ပြုပေးလာတဲ့ချိန်မျိုးမှာကိုကအစင်းနဲ့ဖြစ်နေလို့တော့အနေလို့တယ်။အဲဒါကြောင့်အစားတွေကကိုယ့်ရဲ့စိတ်ပိုင်းဖြတ်မှုကိုလည်းဖိုင်ဖိုင်မှမလုပ်ထားဘူးလို့တို့ပြင်းပြတဲ့စန္ဒာနဲ့အနေနဲ့ကိုယ့်ဘာသာကိုမောင်းနေနေတယ်လို့လူတွေကလူတွေကျွန်တော်ကတော့ပြောချင်ပါတယ်။ဟုတ်
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะခြေစည်းပြိတ္တတွေလည်းကိုဖြစ်ချင်တာလေးတွေကြိုးစားနေကြရင်လည်းအောင်မြင်မှုတွေရကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကဲနောက်တစ်ပတ်ဒီကြလို့ရှိရင်ခြေစည်းအစီအစဉ်လေးမှာဘလို့အကြောင်းအရာတွေပြောတင်နေ။ဘာတွေကတော့လူငယ်လေးတွေသိထားတင်နေဆိုတာလေးတွေကိုဒီ post အောက်မှာဖတ်ချက်ပြုပြီးတော့ဝေဖန်ပေးကြဖို့မိနေเนาะ။တတား
FIFA ကမ္ဘာဖော်လုံးဖွဲ့ချုပ်ရဲ့ဒီနှစ်တာအကောင်းဆုံးဆုတွေအတွက်နောက်ဆုံးစကားတင်ဆင်းထွက်လာပါပြီ။ကာတာကမ္ဘာဖလားမှာဘိုးဆွဲခဲ့တဲ့အာဂျင်တီးနားတိုက်စင်မှုမက်ဆီဝစ်ခဲ့တဲ့အာဂျင်တီးနားအသင်းအင်ကြီး6ထဲကိုလေလံတင်ရောက်ချလိုက်နိုင်ပါပြီ။ဒီလိုတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကဘာဘောလုံးဖွဲ့ချုပ်ကချီးမြှင့်တဲ့တနစ်တာအကောင်းဆုံးစုအတွက်နောက်ဆုံးစကားတင်စီးထွက်လာပါပြီ။ FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုအတွက်အမျိုးသားဘက်မှာ Messi, Haaland နဲ့ Mbappe တို့ကိုရွေးချယ်ခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ Spain တင်းက Aitana Bonmati, ဂျန်နီဖာဟာမိုဆိုနဲ့ကိုလံဘီယာကစားသမားလင်နကစီတို့တို့သုံးဦးကိုစကားအတင်းဖြစ်ရွေးချယ်လိုက်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဒီဇင်ဘာ14ရက်နေ့ကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကပြင်သစ်မဂ္ဂဇင်းကချီးမြှင့်ခဲ့တဲ့ Ballon d'Or ရွှေဘောလုံးဆုမှာတော့ Messi ကဟာလန်ကိုချော်ပြီးတော့အကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဟာလန်ကမက်ဆီတီအတွက်ဂိုးပေါင်း50ကျော်တွင်းပြီးတော့ပလာသုံးလုံးရခဲ့တာကြောင့်ဟာလန်ရတဲ့နဲ့ဆိုပြီးတော့ထင်တဲ့သူတွေလည်းအများပြားရှိခဲ့ပြီးတော့အငြင်းပွားစရာတွေဖြစ်ခဲ့ပါတယ်။တနစ်တာအကောင်းဆုံးနီးပြားစုအတွက်အမျိုးသားဘက်မှာတော့မက်ဆီတီအသင်းကိုပေးခဲ့တဲ့ဘောလုံးရာသီမှာပလာသုံးလုံးယူပေးခဲ့တဲ့ပက်ဂွာဒီယိုလာ၊အင်တာမီလန်နီးပြားစီမိုနီအင်ဇာဂီနဲ့နာပိုလီအသင်းကိုနှစ်ပေါင်း30အကြာမှာစီးရီးအေဖလားကိုပထမဆုံးအချိန်ပြန်ရအောင်လုပ်ပေးခဲ့တဲ့လူစီယာနိုစပလက်တီတို့ကိုနောက်ဆုံးစကားတင်3ဦးဖြစ်ရွေးချယ်ထားပါတယ်။အမျိုးသမီးနီးပြားတွေဘက်မှာတော့အင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြားဆရီနာဝက်မန်၊ဘာစလိုနာအမျိုးသမီးနီးပြားဂျောနသန်ဂျရာလ်ဒက်စ်နဲ့ချဲလ်စီနီးပြားအမ်မာဟေးစ်တို့ကိုစကားတင်3ဦးဖြစ်ရွေးချယ်ခဲ့ပါတယ်။ FIFA ရဲ့တနစ်တာအကောင်းဆုံးစုပေးပွဲကိုတော့လာမယ့် January 15ရက်နေ့ကျရင်လန်ဒန်မြို့မှာချီးမြှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။ယူရိုပါချန်ပီယံစ်လိဂူရီယာဆက်ရှုံးထွက်ပွဲစဉ်တွေထွက်ပေါ်လာခဲ့ပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကမဲနိုင်ခဲ့ကြတာမှာလက်ရှိချန်ပီယံမန်စီးတီးနဲ့ကိုပင်ဟေဂင်း၊အာစနိုနဲ့ပေါ်တို၊ဘာစလိုနာနဲ့နာပိုလီ၊ PSG နဲ့ရီယယ်ဆိုစီဒက်၊အင်တာမီလန်နဲ့အက်တလက်တီကိုမက်ဒရစ်PSV Eindhoven နဲ့ Dortmund, Bayern Munich နဲ့ Lazio, Real Madrid နဲ့ FC Leipzig တို့တွေ့ကြမှာဖြစ်ပါတယ်။ပထမအကြော့ပွဲတွေကိုတော့ February 13, 14, 20, 21ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယအကြော့ပွဲတွေကိုတော့ March 5ရက်, 6ရက်, 12ရက်, 13ရက်တွေမှာကစားသွားမှာဖြစ်ပါတယ်။နောက်ဆုံး Final ကိုတော့ July 1ရက်နေ့ကျရင် London မြို့က Wembley ကွင်းကြီးမှာပိုလူကြမှာဖြစ်ပါတယ်ခင်ဗျာ။အဲ့တော့ဘောလုံးသတင်းတစ်ခုကတော့အသင်း32သင်းအထိတိုးချဲ့ပြီးတော့ပုံစံအသင်းနဲ့ကျင်းပသွားမဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားကိုဒါမဲ့2025ခုနှစ်ကစပြီးတော့၄နှစ်တကြိမ်ကျင်းပသွားမှာဖြစ်ပြီးတော့2025ခုနှစ်ကမ္ဘာကလပ်ချန်ပီယံများဖလားကိုတော့ဇွန်လ13ရက်နေ့ကနေဇူလိုင်လ25ရက်နေ့အထိအမေရိကန်မှာကျင်းပသွားမယ်လို့ FIFA ဥက္ကဋ္ဌကြီးအနေနဲ့ Infantino ကပြောကြားလိုက်ပါတယ
် Well in 2025 we will have a new club competition which will crown the world champion
2025မှာကမ္ဘာကလပ်ချန်ပီယံဖလားပြိုင်ပွဲတွေကိုကျင်းပသွားမှာဖြစ်ပြီး FIFA ကနေစုကိုချီးမြှင့်သွားမှာပါဒီပြိုင်ပွဲကိုကမ္ဘာကလပ်ချန်ပီယံဖလားလို့ခေါ်သွားမှာဖြစ်ပြီးအမေရိကန်မှာဇွန်လ15ရက်နေ့ကနေဇူလိုင်လ13ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ပြိုင်ပွဲပုံစံကတော့အားလုံးသိတဲ့အတိုင်းလက်ရှိကျင်းပနေတဲ့ကမ္ဘာဖလားပုံစံဖြစ်ပြီးကမ္ဘာဝအကောင်းဆုံး32သင်းကိုအုပ်စု8စုခွဲပြီးပထမနဲ့ဒုတိယရတဲ့အသင်းတွေရှုံးထွက်အဆင့်ကိုတက်ကြမှာဖြစ်ပါတယ်အဲဒီကနေ quarter final နဲ့ semi final နဲ့ final တွေကိုဆက်ကစားတော့မှာဖြစ်ပြီး final ကိုတော့ဇူလိုင်လ15ရက်နေ့ကျရင်ကစားတော့မှာပါဘယ်မှာဆိုတော့မရွေးရသေးပါဘူ
းဒီပြိုင်ပွဲမှာတော့ဥရောပက12သင်းထောင်အမေရိကက6သင်းမြောက်အမေရိကအာဖရိကနဲ့အာရှက4သင်းစီနဲ့သမုဒ္ဒရာပိုင်းက3သင်းအပြင်အင်ရှန်နိုင်ငံကအသင်း3သင်းလည်းပါဝင်မှာဖြစ်တယ်လို့ပြောပါတယ်ဒါအပြင်တိုက်ကြီးများလိုက် club champion တွေပြိုင်ကြမယ် intercontinental ဖလားကိုလည်းပုံစံသင်းနဲ့ရှင်းနှစ်ကစပြီးတော့နှစ်စဉ်ကျင်းပသွားမှာဖြစ်တယ်လို့လည်းပြောပါရယ်ယူရိုပါချန်ပီယံစ်လိဂ်မှာဘူဆွဲခဲ့တဲ့အသင်းနဲ့ဂျန်နဲ့တိုက်လိုက်ချန်ပီယံဖြစ်တဲ့အသင်းတွေကရှုံးထွက်တွေကစားပြီးနောက်ဆုံးဂျန်တဲ့အသင်းတို့ဂျာကွဲမှာနောက်ဆုံးဘိုလူးကြမှာဖြစ်တယ်လို့လည်းမစ္စတာအင်ဖန်တီနိုကပြောပါရယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘက်ကဘောလုံးပွဲတွေဘက်ကိုကြည့်ရရင်တော့ပြီးခဲ့တဲ့သတင်းဘက်ကကစားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲတွေမှာ Spurs က Nottingham Forest ကို2ဂိုးကိုမရှိ၊ Newcastle က Fulham ကို3ဂိုးကိုမရှိ၊ Everton က Burnley ကို2ဂိုးကိုမရှိ၊ Chelsea က Sheffield United ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ Man City နဲ့ Crystal Palace တို့2ဂိုးစီသီးချသွားပါတယ်။တနင်္ဂနွေနေ့ကပွဲတွေမှာတော့ Aston Villa က Brentford ကို2ဂိုးတကူ၊ West Ham က Wolves ကို3ဂိုးကိုမရှိနဲ့နိုင်ပြီး Anfield မှာကစားတဲ့ Liverpool နဲ့ Man U ပွဲမှာတော့ဂိုးမရှိသီးချပြီးတော့Arsenal က Brighton ကို2ဂိုးကိုမရှိနဲ့နိုင်သွားတာကြောင့် Arsenal က39မိနစ်နဲ့ဇယားထိတ်ကိုပြန်ရောက်သွားပြီးတော့ Liverpool နဲ့ Villa တို့က38မိနစ်စီနဲ့ဒုတိယနဲ့တတိယနေရာတွေမှာရှိနေပါတယ်။ဒါပြင် Premier League ဘက်ကနောက်ထပ်သတင်းတစ်ပုဒ်မှာတော့ရှေ့လာမဲ့စနေနေ့ဒီဇင်ဘာ23ရက်နေ့မှာတော့ Premier League မှာပထမဆုံးအမျိုးသမီးကွင်းလှည့်တိုင်းကိုတွေ့ကြရတော့မှာဖြစ်ပါတယ်။Premier League ရဲ့ပထမဆုံးအမျိုးသမီးကွင်းလှည့်တိုင်းလူကြီးအဖြစ်နဲ့ Rebecca Walsh ကစနေနေ့မှာကစားမဲ့ Fulham နဲ့ Burnley တို့ရဲ့ Premier League ပွဲကိုပထမဆုံးအမျိုးသမီးကွင်းလှည့်တိုင်းအဖြစ်နဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဒိုင်းအဖွဲ့ကကြေညာပါတယ်။ Walsh ကပြီးခဲ့တဲ့လကကစားခဲ့တဲ့ Fulham နဲ့ Man U ပွဲမှာလည်းအရန်တိုင်းအဖြစ်နဲ့ကွင်းပေးကနေတာဝန်ယူခဲ့ပြီးတော့ Premier League ရဲ့ပထမဆုံးအမျိုးသမီးအရန်တိုင်းဖြစ်ခဲ့ပါတယ်ခင်ဗျာ။ ကာရာဂွေးဖလားမှာဘူးဆွေးနေတဲ့အာဂျင်တီးနားအသင်းကောင်းဆောင်လီယိုနယ်မက်ဆီဝတ်ဆင်ခဲ့တဲ့အာဂျင်တီးနားအသင်းအင်ဂျီ6ထဲကိုတော့အမေရိကန်ဒေါ်လာ 8.8 သန်းနဲ့လေးလန်းတင်ရောင်းချနိုင်လိုက်ပါတယ်။ပြီးတဲ့2020ကမ္ဘာဖလားမှာမက်ဆီဝတ်ခဲ့တဲ့အင်ဂျီတွေကိုနိုမာလာကုန်ပိုင်းကနေဇန်ဘာ14ရက်နေ့ထိနယူးယောက်မြို့ကစိုးသပြီးလေးလန်းကုမ္ပဏီမှာလေးလန်းတင်ရောင်းချခဲ့တာဖြစ်ပြီးတော့နောက်ဆုံးမှာအမေရိကန်ဒေါ်လာ 8.8 သန်းနဲ့ရောင်းချနိုင်လိုက်တာဖြစ်ပါတယ်။စိုးသပြီးကုမ္ပဏီကတော့အစောပိုင်းမှာအမေရိကန်ဒေါ်လာ10သန်းကျော်လောက်ရရှိဖို့မျှော်လင့်ထားတဲ့အတွက်သူတို့မှန်းထားသလောက်တော့မရခဲ့ဘူးလို့ပြောရမှာဖြစ်ပါတယ်။အားသာအမတ်တရပစ္စည်းတွေထဲမှာထံပိုးအကြီးဆုံးဖြစ်တဲ့အခုချိန်ထိစံချိန်တင်ထားတာကတော့အမေရိကန်ကကမ္ဘာကျော်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန် 1998 ခုနှစ် NBA Final ကစားခဲ့တော့ကဝတ်ခဲ့တဲ့အင်ဂျီဖြစ်ပြီးတော့အဲ့ဒီအင်ဂျီကိုတော့မနစ်ကအမေရိကန်ဒေါ်လာ 10.3 သန်းနဲ့ရောင်းချခဲ့ပြီးတော့ကမ္ဘာဈေးကြီးဆုံးဖြစ်တဲ့စံချိန်တင်ထားတာဖြစ်ပါတယ်။မက်ဆီရဲ့ဒီကမ္ဘာဖလားအင်ဂျီတွေကိုဆိုသူဘီကုမ္ပဏီကမှန်းတယ်လို့ဒေါ်လာ10သန်းကျော်နဲ့ရောင်းပြီးကမ္ဘာဈေးကြီးဆုံးဖြစ်တဲ့စံချိန်မတင်နိုင်ခဲ့ပေမဲ့လည်းဒီနေ့ရဲ့ဒီအားကစားနဲ့သက်ဆိုင်တဲ့အမတ်တရပစ္စည်းတွေထဲမှာတော့ဈေးကြီးဆုံးဖြစ်တဲ့စံချိန်တင်နိုင်ခဲ့ပါတယ်ခင်ဗျာ။ဝါရင်တန်နစ်ဂျိုင်ဘွဲတွေဘက်မှာတော့ဂျပန်နိုင်ငံနာဂိုရာမြို့မှာကျင်းပတဲ့ WTT အလို့သမီးကမ္ဘာသဘောတင်တန်နစ်ဂျိုင်ဘွဲတွေမှာရုပ်နိုင်ငံကကမ္ဘာအဆင့်တဲဆုံးရင်စားကအမျိုးသမီးတဦးချင်းမှာရောနှစ်ယောက်တွဲမှာပါအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။မျိုးသမီးတူချင်းဖိုင်နယ်မှာတော့ဆုံးရင်စားနဲ့တနိုင်ငံလေးကကမ္ဘာအဆင့်လေးဝမ်ယူတို့ကစားကြတာမှာဆုံးရင်စားက၄ဘွဲ့နှစ်ဘွဲ့နဲ့နိုင်ပြီးတော့WTT ကမ္ဘာသဘောတင်တန်နစ်တဦးချင်းချန်ပီယံဆုကိုရသွားခဲ့ပါတယ
်။我觉得还是下个领奖台一切从零开始吧我觉得
ဂျပန်မှာကျင်းပတဲ့ WTT Final ကဒီနှစ်အတွက်နောက်ဆုံးနိုင်ငံတကာပြိုင်ပွဲဖြစ်ပါတယ်။ဒီပွဲမှာအနိုင်ရလိုက်တဲ့အတွက် 2023 ကိုအကောင်းဆုံးအဆုံးသတ်နိုင်လိုက်ပါတယ်။ကျွန်မအနေနဲ့2024မှာတော့တိထက်ပိုးပြီးတော့အောင်မြင်မှုတွေရဖို့လည်းမျှော်လင့်ထားပါတယ
်။မြို့သမီးနှစ်ယောက်တွဲပြိုင်ပွဲမှာတော့တရုတ်နိုင်ငံကဆွန်ယင်စားနဲ့ဝါမန်ယူတို့အတွဲကအိရှင်ဂျပန်နိုင်ငံကမီယူနာဂါဆာကီနဲ့မီယူခါရာတို့အတွဲကို၃ဘွဲ့တစ်ဘွဲ့နဲ့နိုင်ပြီးနှစ်ယောက်တွဲချန်ပီယံဖြစ်သွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ blue mark အပြာရောင်အမှတ်လေးပါတာ 3PG ကျော်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါ။ဂါဇာကမ်းမြောင်ဒေသကိုအကူအညီတွေတွန်းပြင်ပေးပို့ရေးလွယ်ကူချွတ်မှုစေဖို့ဂျိုးဖန်းနဲ့ဆုံးဖြတ်ချက်တရအပေါ်အမေရိကန်ရဲ့ထောက်ခံချက်ရနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့ဗိုလ်ထုနေ့မှာစီစဉ်ထားပေမဲ့ရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကလေးကမဲခွဲဖို့မူလကစီစဉ်ထားပေမဲ့ဘီတိုအာနာရှိတဲ့အမြဲတမ်းအဖွဲ့ဝင်အမေရိကန်လက်ခံလာနိုင်ဖို့အတွက်ကုလသမဂ္ဂမှတန်တမန်တွေကြားအပိအယူတွေလုပ်နေရလို့မဲခွဲမှုကိုအချိန်ကြီးရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ယူကရိန်းကရုရှားကျူးကျော်စစ်ပွဲဟာဒုတိယမြောက်ဆောင်းရာသီဝင်လာတာနဲ့အတူတန်းငယ်ချီတဲ့အရက်သားတွေဟာပြင်းထန်ရှည်လျားတဲ့ဆောင်းထွင်းကာလအတွင်းဘေးကင်းလုံခြုံပြီးနှွေးနှွေးထွေးထွေးနေနိုင်ဖို့ကြိုးပမ်းနေချိန်မှာပဲယူကရိန်းရဲ့ပြည်သူ့ကျန်းမာရေးစနစ်ဟာကြီးမားတဲ့ဝင်တုပ်ဝင်ပိုးဖိစီးမှုတန်ခံလာရမယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကသတိပေးထားပါတယ်ရှမ်းမြောက်မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားယာယီအပြစ်ခတ်ရက်ဆဲရေးလုခဲ့တယ်လို့ကြေညာထားပေမဲ့တိုက်ပွဲတွေဆက်ဖြစ်နေလို့ပြည်ပခန့်တွေမှာထိမ့်နေတိမ့်နေလုချဖို့လက်နက်ကိုင်အဖွဲ့အလုံးကိုတောက်ဆိုချောင်းတရုတ်နိုင်ငံခြားရေးဌာနကပုံထုနေမှာထပ်မံပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကကိုစော်မိုးကျော်ဖြစ်ပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတင်ကြီးထိုက်ပါ။